Welcome to the Voice of America in Burmese.
ချစ်စွာသောသတ္တရှင်များမင်္ဂလာရှိတဲ့မနက်ခင်းဖြစ်ပါသည်ခင်ဗျာ VOA American တိုင်းရဲ့2024ခုနှစ်ဩဂတ်လ9ရက်တောက်ကြမနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ် VOA ရဲ့ website Facebook YouTube စာမျက်နှာတွေမှာပြိုင်နေထုတ်လွှင့်နေတာဖြစ်ပါတယ်မနက်6နာရီကနေ9နာရီတိုက်ရိုက်တင်ဆက်မဲ့အခု VOA မနက်ခင်းအစီအစဉ်ရဲ့အစီအစဉ်မှုအဖြစ်ကျွန်တော်ညဉ့်ညဉ့်ရေးကဆောင်ရွက်တော့မှာပါဗျာ
လာမယ့် American ရွေးကောက်ပွဲမှာမဲဆန္ဒရှင်ပြည်သူတွေရဲ့အာရုံစိုက်မှုရဖို့နှစ်ဖက်ပါတီရွေးကောက်ပွဲစည်းရုံးရေးအဖွဲ့တွေကြိုးပမ်းနေကြပါတယ်။ Israel ကိုအကာအကွယ်ပေးဖို့ American စစ်လေရင်တွေအရှေ့လေပိုင်းဒေသကိုရောက်ရှိနေပါတယ်။တရုတ်နိုင်ငံအထူးကိုယ်စားလှယ် Mr. တင့်ရှီကျွန်းဟာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာအောက်ကုလရှင်းရည်ကတွေ့ဆုံခဲ့ပါတယ်။
အဲ့လိုနောက်ဆုံးရသတင်းတွေအပြင်ရှေ့မြောက်တိုင်းစစ်ထနာချုပ်လက်လွတ်လိုက်ရပြီးစစ်ကောင်စီအခြေအနေပေါ်သုံးသက်ချက်တခါတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်တွင်းမှာရေလွှမ်းမှုမှုကြောင့်မိုးစွားဆိုင်ခွင်တွေပျက်စီးရတဲ့အကြောင်းသတင်းပေးပို့ချက်ထိုင်းမြန်မာနယ်စပ်ကရှစ်လေးလုံးထိမှန်လှုပ်ရှားမှုတွေအကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်နောက်ပတ်စင်ကဏ္ဍတွေမှာတော့ဦးအောင်ခရမ်မြမအရေးသုံးသက်ချက်မှာလူမျိုးစုမဟာမိတ်တီထောင်ရေးအကြောင်းဆွေးနွေးထားပါတယ်ဒါ့အပြင်ကျမရေးကဏ္ဍနဲ့တိုင်းရင်းသတင်းလှော်တွေကိုလည်းထုတ်လွှင့်ပေးပါမယ်ရင်ဆုံးတော့ဒီကနေ့မနေ့ထိတ်တဲရောက်သတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါအောင်ခင်ဗျာ
November American သမ္မတရွေးကောက်ပွဲအတွက်သမ္မတလောင်းတွေဖြစ်ဝင်ရောက်ရှင်းပြမဲ့ Democratic Party က Kamala Harris နဲ့ Republican Party က Donald Trump တို့နှစ်ဦးဟာလာမယ့် September လထဲမှာစကားစစ်ထိုးပွဲ၃ချိန်ပြုလုပ်လိုတယ်လို့သမ္မတဟောင်း Trump ကပြောပါတယ် September 4ရက်နေ့မှာ Fox သတင်းဌာနစရနေမှာ ABC နဲ့နောက်ဆုံး September 25ရက်မှာ NBC သတင်းဌာနတွေမှာစကားစစ်ထိုးကြဖို့ဖြစ်ပါတယ်။စရနေ ABC သတင်းဌာနမှာလုပ်မဲ့စကားစစ်ထိုးပွဲကိုတော့နှစ်ဖက်လုံးကသဘောတူပါတယ်။ဒါပေမဲ့၄ရက်နေ့ Fox သတင်းဌာနမှာလုပ်မဲ့စကားစစ်ထိုးပွဲအတွက်တော့ဒုသမ္မတ Kamala Harris ကသဘောမတူသေးပါဘူး။ပြီးခဲ့တဲ့လ CNN မှာပြုလုပ်တဲ့သမ္မတဟောင်း Donald Trump နဲ့စကားစစ်ထိုးပွဲမှာ Democratic Party ကသမ္မတ Joe Biden အခြေအနေမကောင်းတဲ့အတွက်ရွေးကောက်ပွဲမဝင်တော့ဘဲဒုသမ္မတ Kamala Harris ကိုဝန်ပြိုင်မှုရွေးချယ်ခဲ့တဲ့နောက် Kamala Harris ကအချိန်မဆိုင်ပဲ Trump ကိုထိုးနှက်တိုက်ခိုက်ခဲ့တာပါ။ဒီမှာဟာ California ပြည်နယ်မှာအဆိုးအရှင်းနေဖြစ်ကာလတာရှိတာဝန်ထမ်းဆောင်ခဲ့တဲ့ညာဆွေသားတွေကိုယုံတင်ခဲ့တယ်လို့ဗိုလ်ထုနဲ့မဲဆွေဘွဲမှာပြောပါရယ်။ Republican Party ကဒုသမ္မတလောင်းဖြစ် Trump ရွေးချယ်ထားသူ JD Vance ကတော့ Kamala Harris ဟာ Democratic Party သမ္မတလောင်းအမည်တန်တွင်းခံရတာ၁၈ရက်ကြာသွားချိန်အထိသတင်းမီဒီယာတွေမှာဘာမှမပြောသေးတဲ့အတွက်ဝေဖန်ခဲ့တာဖြစ်ပါရယ်။အီရန်နဲ့အီရန်ကထောက်ပံ့မှုပေးနေတဲ့အဖွဲ့တွေဘက်ကတိုက်ခိုက်လာနိုင်ခြင်းရှိနေတဲ့အတွက်အကူအညီပေးဖို့အမေရိကန်စစ်လေယာဉ်တွေအရှေ့လယ်ပိုင်းဒေသကိုရောက်နေပါပြီ။အရှေ့လယ်ပိုင်းဒေသကအမေရိကန်တပ်ဖွဲ့တွေကိုကုတ်ခဲ့တဲ့လယ်ပိုင်းစစ်ဌာနချုပ်ကတော့ဩဂုတ်လ၈ရက်နေ့မှာ F-22 တိုက်လေယာဉ်အုပ်စုတွေရောက်လာကြောင်းသတင်းထုတ်ပြန်ခဲ့ပြီးတပ်တိုက်လေယာဉ်တွေရဲ့ပုံကိုလူမှုမီဒီယာတွေမှာပြသခဲ့ပါတယ်။ဒါဟာအီရန်ဒါမှမဟုတ်အီရန်ရဲ့အဖွဲ့တွေဒေသရင်းအရှိန်မြှင့်လာနိုင်တာကိုဖြေလျှော့ဖို့အတွက်အမေရိကန်တပ်ဖွဲ့ရဲ့အနေထားပြောင်းလဲမှုဒစိတ်ဘန်းကိုပြတာတာလို့လည်းဖော်ပြပါတယ်။ American Pentagon စစ်ဌာနချုပ်ပြောခွင့်ရ Sabrina Singh ကတော့ဒါဟာဘေးရွံမမကြသေးခင်က Hezbollah တပ်မှုကို Israel ကတုတ်တင်ခဲ့တာနဲ့တဟီရမ်မှာ Hamas နိုင်ငံရေးခေါင်းဆောင်တည်ဆုံခဲ့တဲ့တိုက်ခိုက်မှုတွေအတွက်ဓာတ်တုံပြန်မဆိုးရင်တော့ Jet တိုင်လင်းတွေပို့ထားတယ်လို့ပြောပါတယ်။ Iran ကရော Hezbollah တွေကပါဒီကိစ္စ Israel ကိုလက်တုံပြန်မယ်လို့ကြုံဝါထားတာပါ။ Israel ကလည်းအသိခံထားတဲ့ Hamas ခေါင်းဆောင်ရာယာရှမ်ဝါကိုတုတ်တယ်မယ်လို့ကြေညာပါတယ်။ပြောခွင့်ရဆင်းကတော့အခုလို Israel ကာကွယ်ရေးအတွက်လိုအပ်တယ်လို့ American အသင့်ပြင်ထားပေမဲ့ဒေသရင်းတင်းမာမှုတွေထပ်တိုးမလာအောင်တားဆီးဖို့တော့ရည်ရွယ်ထားတယ်လို့ပြောပါတယ်။ Russia နဲ့ Ukraine တပ်တွေဟာ Russia ဘက် Kars ဒေသမှာတတိယမြောက်နေ့ဖြစ်ဆက်တိုက်ခိုက်နေသေးပဲလို့ Russia ကာကွယ်ရေးဝန်ကြီးဌာနကကြေညာပေးနေမှာသတင်းထုတ်ပြန်ပါတယ်။ဒါဟာ Ukraine ကို Russia ဝင်ရောက်ချူချော်တိုက်ခိုက်တာနှစ်နှစ်ခွဲတန်လာကာလအတွင်းယူကရိန်းတပ်တွေရုရှားပိုင်နယ်တွင်အကြီးမားဆုံးဝင်ရောက်တိုက်ခိုက်မှုတစ်ခုလို့လည်းရုရှားကပြောပါတယ်။ဒါပေမဲ့ယူကရိန်းတပ်တွေရုရှားအနောက်တောင်ဘက်ကကတ်ဒေသအတွင်းပိုင်းမဝင်နိုင်အောင်တော့ရုရှားစစ်တပ်နဲ့နေကြားဆောင်တပ်တွေတားနိုင်တယ်လို့လည်းရုရှားကာကွယ်ဝင်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောပါတယ်။ယူကရိန်းမှာဆမ်မီဒေသကနေကတ်ပိုင်နယ်ထဲဝင်ရောက်လာတဲ့ယူကရိန်းတပ်ဖွဲ့ငယ်လေးတွေကိုတိုက်ထုတ်ခဲ့တယ်လို့လည်းပြောပါတယ်။ရုရှားယူကရိန်းစစ်ပွဲကိုအနီးကစောင့်ကြည့်ဆန်းစစ်နေတဲ့ Washington ချင်းဆက်စည်းလေလာတဲ့ဌာနကတော့ယူကရိန်းတပ်တွေဟာရုရှားပိုင်နယ်ထဲ10ကီလိုမီတာလောက်ထိဝင်ရောက်နိုင်ကြတဲ့အသေးစိတ်ကိုတော့အတိမပြုနိုင်သေးဘူးလို့ပြောပါတယ်။ ယူကရိန်းရရှိတွေကတော့ cast data ရင်းတိုက်ပွဲတွေနဲ့ပတ်သက်ပြီးဘာသတင်းမှမထုတ်ပြန်ပါဘူး။ဒါပေမဲ့ရုရှားရဲ့ cast data အုပ်ချုပ်ရေးယာယီတာဝန်ခံကတော့ရန်သူယူကရိန်းတွေတက်လက်မှမမဝင်နိုင်ခဲ့ဘူးလို့ပြောပါတယ်။
ဒီလိုမြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B, Asia Bean Juru, ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်။ဒါ့အပြင်ဒီလိုမြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းဓာတ်ရိုက်ထုတ်လည်ပေးနေပါတယ်ခင
်ဗျ။ VOA American တိုင်းကအတောက်တာမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနအာရှရေးရာအထူးကိုယ်စားလှယ်မစ္စတာတင့်ရှီချွန်းဟာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်နိုင်နဲ့နေပြည်တော်မှာအောက်ဂုလ၈ရက်နေ့ကတွေ့ဆုံပါတယ်။တရုတ်မြန်မာနယ်စပ်ဒေသတလွန်တိုက်ပွဲတွေမပြတ်ဖြစ်ပွားနေပြီးရှမ်းပြည်နယ်မြောက်ပိုင်းလာရှုအခြေစိုက်ရှေ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်အပါအဝင်တပ်စခန်းအများအပြားကို MNDAA နဲ့ပူးပေါင်းတပ်တွေထိန်းချုပ်လိုက်တဲ့နောက်နယ်စပ်တချို့လက်နက်ဆက်ရုံတွေအတွက်ထောက်ပံ့ပေးနေသူတွေကိုစုံစမ်းဖော်ထုတ်ရမယ်လို့စစ်ကောင်စီအကြီးအကဲကပြောကြားခဲ့တာပါဒီနောက်တရုတ်ထူးကိုယ်စားလှယ်နဲ့ပထမဆုံးချိန်ပြန်လည်ပြီးတွေ့ဆုံတာလည်းဖြစ်ပါတယ်စစ်ကောင်စီကတော့တရုတ်တန်တမန်နဲ့နယ်စပ်ဒေသတည်ငြိမ်ရေးအွန်လိုင်းငွေလိမ်ကိုင်းနဲ့တရားဝင်လုပ်ငန်းနှိမ်ရေးတွေကိုဆွေးနွေးတဲ့အပြင်ရွေးကောက်ပွဲအတွက်ချိုးတင်ဆောင်ရွက်မှုတွေကိုဆွေးနွေးတယ်လို့သတင်းထုတ်ပြန်ပါတယ်မစ္စတာတင့်ရှီကျွမ်းရဲ့အခုတစ်ခေါက်မြန်မာခီးစဉ်ကစက်ထမပြောက်ဖြစ်ပါတယ်သူဟာ2022မှာပထမချိန်လာခဲ့တယ်လို့မနေ့ကမတ်လဇူလိုင်နဲ့စက်တင်ဘာလတွေမှာလည်းလာခဲ့ပါလားဒီနှစ်ထဲမှာတော့သူဟာရှမ်းပြည်နယ်မြောက်ပိုင်းမှာညီနောင်မဟာမိတ်အဖွဲ့ရဲ့2029စစ်စင်ရဲ့ဒုတိယပိုင်းမစတင်ရင်ဂျူလ6ရက်နေ့ကပြင်စမအကြိမ်ဖြစ်တဲ့နေပြည်တော်ကိုလာရောက်ခဲ့တာလည်းဖြစ်ပါတယ်ဝန်ကြီးချုပ်ရှိခ်ဟာစီနာနှုတ်ထွက်သွားခဲ့တဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုချက်သပရီနေမှာပြန်ရောက်လာတဲ့ငြိမ်းချမ်းရေးနိုဘယ်ဆုရှင်မဟာမက်ယူနက်ဆာဂျာဖြတ်အဆွေအကိုဦးဆောင်တော်မှာဖြစ်ပါတယ်ပါရီကနေပြန်လာတဲ့မစ္စတာယူနက်ကိုဘင်္ဂလားဒေ့ရှ်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးဝါကာဥစမန်နဲ့စစ်ပက်အကြီးနှန်းအရာရှိတွေကဓာကာနိုင်ငံတကာလေးစိတ်မှာကြိုဆိုပါတယ်။သူဟာဂျက်ဇဘရင်းနဲ့ပြန်ရောက်ပြီးမကြခင်မှာပဲဘင်္ဂလားဒေ့ရှ်ဂျာဖြတ်အစိုးရကိုဦးဆောင်ဖို့အတွက်သမရမိုဟာမက်ရှာဟာဘူရင်ရှေ့မြောက်မှာကျန်းစစ်တပ်တစ်ဆာချိန်ဆခဲ့တာဖြစ်ပြီးသမရကမစ္စတာယူနက်ဆာသူ့ရဲ့အကြံပေးတာဝန်ခံဖြစ်ကြောင်းကြေညာပါတယ်။ဂျီယာရူဟာဝန်ကြီးချုပ်ယာဒူးနဲ့တူညီတဲ့ယာဒူးဖြစ်ပါတယ်။စစ်တပ်ရဲ့သဘောတူခံမှုခံရတဲ့မစ္စတာယူနက်ကဒီကနေ့ဟာဘင်္ဂလားဒေ့ရှ်အတွက်ဒုတိယအကြိမ်လွှတ်လိုက်ရတဲ့ကြီးမြတ်တဲ့နေ့ဖြစ်တယ်လို့သတင်းတောက်တွေကိုပြောပါတယ်။နိုင်ငံတော်ဆန္ဒပြမှုတွေကလည်းကာလကြာရှည်နိုင်ငံကိုအုပ်ချုပ်နေတဲ့ဝန်ကြီးချုပ်ရှိခ်ဟာစီနာနှုတ်ထွက်ခဲ့ရတာလည်းဖြစ်ပါတယ်။ဆန္ဒပြမှုတွေအတွင်းလူပေါင်း300ကျော်တေဆုံးခဲ့ရတာဖြစ်ပြီးဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူမယ်လို့စစ်တပ်အကြီးအကဲကဗုဒ္ဓဖူးနေမှာပြောပါတယ်။မစ္စတာယူနက်စ်အနေနဲ့နိုင်ငံတွင်တည်ငြိမ်အေးချမ်းမှုပြန်ပြီးရအောင်လဲလုပ်ရမှာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့အဓိကအတိုက်ခံပါတီဖြစ်တဲ့ Move Forward Party ကိုထိုင်းဆိုရကဖျက်သိမ်းလိုက်တာအတွက်ကုလသမဂ္ဂကအထူးစိတ်အနှောက်အယှက်ဖြစ်ရကြောင်းနဲ့ဒါဟာအခြေခံလွတ်လပ်မှုရပိုင်ခွင့်ကိုအကြီးအကျယ်ထိခိုက်စေနိုင်တယ်လို့ပြောပါတယ်။ထိုင်းဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကဗိုလ်တော်ဘူးနေမှာ Move Forward Party ကိုဖျက်သိမ်းဖို့တညီတညွတ်ထဲမဲပေးဆုံးဖြတ်ခဲ့တာပါဒီမိုကရေစီလှုပ်ရှားမှုတွေကိုဦးဆောင်နေတဲ့အများကြီးညိုလေးစားတဲ့ပါတီခေါင်းဆောင် Peter Lamptonat နဲ့တခြားထိပ်တန်းခေါင်းဆောင်တွေကိုရွေးကောက်ပွဲပါဝင်ခွင့်ဆင့်တင့်တာပိတ်ပင်ခဲ့တာလည်းဖြစ်ပါတယ်ထိုင်းတရားရုံးရဲ့ဆုံးဖြတ်ချက်ဟာလက်လက်ဆွာပြောဆိုစူးစီးခွင့်တွေကိုအကြီးကျယ်ထိခိုက်စေသလိုထိုင်းနိုင်ငံရေးလောကနဲ့လူမှုရေးရာတွေမှာပါဝင်ဖို့အတွက်လူမှုအခွင့်အရေးကိုပါထိခိုက်စေတယ်လို့ကုလသမဂ္ဂမဟာမင်းကြီးဗိုဂါထက်ကပြောပါတယ်။ဒါအပြင်ထိုင်းအစိုးရအနေနဲ့အလုံးပါဝင်ပြီးခိုင်မာတဲ့ဒီမိုကရေစီလမ်းကိုရှောက်လှမ်းဖို့အတွက်လွတ်လပ်စွာပြောဆိုနိုင်ခွင့်ကိုလေးစားဖို့အတွက်နဲ့တောင်ဝင်းမိသားစုပေါ်ဝေဖန်တာတွေကိုဥပဒေတွေနဲ့ဖိနှိပ်ဟန်တန်းမှုတွေရပ်ဆိုင်းဖို့လည်းတောင်းဆိုလိုက်ပါတယ်။ Move Forward Party ဟာမေလရွေးကောက်ပွဲမှာထိုင်းနိုင်ငံသားအများစုရဲ့ထောက်ခံမှုကိုရခဲ့တဲ့ပါတီဖြစ်ပေမဲ့ရှေးယိုဆွဲနိုင်ငံရေးသမားတွေရဲ့ဆန့်ကျင်မှုကြောင့်အစိုးရမဖွဲ့နိုင်ပဲဖြစ်ခဲ့ရတာပ
ါ။ဒေါက်ချာမနဲ့ထိတ်တန်းသတင်းတွေကိုဒေါက်ခင်မျိုးသက်ကကြီးညာပေးခဲ့တာပါဗျာ။အခုတော့စီးရဲသုံးသက်ချက်တစ်ပုဒ်နဲ့ဆက်ပါမယ်။ရှေ့မြောက်တိုင်းစစ်ဌာနချုပ်ကိုစစ်ကောင်စီကလက်လွတ်ဆုံးရှုံးလိုက်ရတာဟာမြန်မာစစ်တပ်အတွက်တိုက်ခိုက်လို့စိတ် ရော့ချလာတာနဲ့အင်အားချိနေလာတာကိုပြနေတယ်လို့ American ပြည်ထောင်စုငင်းငယ် Institute ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Jason Tower ကသုံးသပ်လိုက်ပါတယ်စစ်တပ်ဟာကိုကန့်ဒေသကိုမြေပြင်ထိုးစစ်နဲ့ပြန်သိမ်းမှုအခြေအနေမရှိနိုင်တော့တဲ့အတွက်လေကြောင်းတိုက်ခိုက်မှုတွေတိုးလာနိုင်တယ်လို့လည်း AFP သတင်းဌာနကိုပြောပါတယ်လာရှိုးကို MNDA ကိုကန့်တပ်ဖွဲ့ကထိန်းချုပ်လိုက်တာကတခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့လှရှားမှုတွေပုံမှန်လဲရိုက်ခတ်နိုင်တယ်လို့သူကမြင်ပါတယ်။ Jason Tower ရဲ့သုံးသပ်ချက်တချို့ကို Matt Ethanson နဲ့ကိုသိန်းထိုက်ဦးတို့ကပြောပြမှာဖြစ်ပါတယ်ခင
်ဗျာ။ The last 33 days of fighting have shown us that.
ဒီကနေ့နေဆုံး33ရက်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကိုကြည့်မယ်ဆိုရင်စစ်ကောင်စီရှေ့မြောက်တိုင်းစစ်တပ်နာချုပ်ဒီလောက်လွယ်လွယ်ကူကူကျသွားခဲ့တာကရှင်းရှင်းလင်းလင်းတွေ့ရမယ်လို့ကျွန်တော်ထင်ပါတယ်။ဒီချဆုံးမှုတွေကတခြားတော်လန်နေတဲ့ဖွဲ့စည်းတွေကိုလည်းတနည်းနည်းနဲ့ချက်ပေးလိုက်တယ်လို့ဖြစ်ပါလိမ့်မယ်။မြန်မာစစ်တပ်ကပြုတ်ပြတ်ဖို့တိတ်လွယ်နေတဲ့ဖွဲ့စည်းတခုဖြစ်နေပြီးစစ်တပ်ကိုပြန်ပြီးတော့တက်ကြွအောင်အားကောင်းလို့ဖို့ကြိုးစားတာတွေကမောင်ပြင်းတော့ဆိုတာရှင်းနေပါလေ။အတင်းကျစစ်သားစုသောင်းနာတွေကထိရောက်မှုမရှိဘူးဆိုတာကိုပြနေပါလေ။စစ်ပြင်းပြင်းမှာအများပြားလက်နဲ့ချက်လာတွေကိုတွေ့နေရပြီးတော့မြေပြင်မှာခုခံနိုင်တဲ့အခြေအနေကတိတ်ကိုအားနည်းနေတာမြင်ရပါလိမ့်မယ်။
I think where you're likely to see the MMDAA and its allies head next.
MMDAA ကိုကန်တပ်ဖွဲ့တွေနဲ့ဘူပေါင်းတပ်ဖွဲ့တွေကမင်္ဂလီဘက်ကိုဆင်းလာတာမျိုးနောက်ထပ်နယ်မြေတွေတစ်ခုပြီးတစ်ခုသိမ်းတာမျိုးကိုတွေ့လာရမယ်ပုံရှိနေပါတယ်။တရုတ်နိုင်ငံကတော့စစ်တပ်အနေနဲ့စပောင်းဝိုင်းပေါ်မှာဆွေးနွေးတာကိုမြင်ချင်းနေပါတယ်။တခြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကလည်းဒီမှာမှုတွေရှော့ချပြီးစစ်ဆက်ဆွေးနွေးတာမျိုးကိုဖြစ်စေချင်နေပါတယ်။ဒါပေမဲ့စစ်ကောင်စီဘက်ကတောင်းညင်းဆိုထားပါတယ်။ဒီတော့တပိုင်းမှာမကြုံဘူးလောက်အင်အားချင်းနေပြီဖြစ်တဲ့စစ်တပ်နဲ့ပတ်သက်လို့ဘယ်လိုဆက်ကင်တွင်မလဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့ EAO တွေအပေါ်မှာမူတည်လာပါလေ
If the Myanmar military wants to have any hope of reclaiming the Kokang territory, reclaiming that strategic
area, တကယ်လို့ဒီမှာစစ်တပ်ကကိုကန့်ဒေသနယ်မြေတွေကိုပြန်သိမ်းဖို့မျှော်လင့်နေတရုတ်နိုင်ငံနဲ့ဆက်မဟာဗျူဟာကျတဲ့နယ်မြေတွေကိုပြန်ထိချုပ်ချင်းနေဆိုရင်ပထမဆုံးစဉ်းစားရမှာကသူတို့မှာအရှိမရောတဲ့စစ်ဌာနချုပ်မရှိတော့ဘူးမာဗျူအားရရေးပါတဲ့အင်အားတွေကိုမဖို့နိုင်တော့ဘူးဒါစစ်တပ်အတွဲကြီးကျယ်ပြဿနာပါမြေပြင်မှာပြန်ပြီးတော့ထိုးစစ်ဆင်နိုင်တဲ့အရေးအမြင့်နဲ့တိုက်ခိုက်အင်အားတွေမရှိတော့ပါဘူးဆိုလိုတာကဒီလိုပြန်ပြီးထိန်းနိုင်မှုအတွဲလေကြောင်းကနေဖျက်ဆီးတိုက်ခိုက်တဲ့ထိုးစစ်တွေကိုပို့ပြီးတော့သုံးလာနိုင်ပါတယ်ကိုကန့်ဒေသကိုမြေပြင်ကနေပြန်ဝင်မှုဆိုတာကစစ်ကောင်စီတပ်တွေအတွက်မဖြစ်နိုင်တော့တဲ့အခြေအနေပါ
American ပြည်အောင်စုငင်းကျင်း Institute ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Jason Tower ရဲ့သုံးသပ်ချက်တချို့ပါ။အင်ဒီချင်းတရုတ်နိုင်ငံကတော့စစ်ကောင်စီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားစီးဆက်ညှိနှိုင်းမှုတွေလုပ်ဖို့တွန်းအားပေးနေပေမဲ့စစ်ကောင်စီဘက်မှအားမလိုအားမရဖြစ်လာပုံရတာတွေကိုတွေ့ရတယ်ဆိုပြီး Jason Tower ကသုံးသပ်ပါတယ်။စစ်ကောင်စီအကြီးအကဲဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကတော့သူတို့ကိုတိုက်ခိုက်နေတဲ့အဖွဲ့အစည်းတွေကိုပြည်ပနိုင်ငံတချို့ကကူညီထောက်ပံ့နေတယ်ဆိုပြီးမကြာခင်တုန်းကဆွဆွဲပြောဆိုခဲ့ပါလေ။ဘယ်နိုင်ငံတွေကကူညီထောက်ပံ့နေတယ်ဆိုတော့တိတိကျကျပြောဆိုတာမရှိပါဘူး။လေလာသူတွေကတော့မြန်မာစစ်ကောင်စီအပေါ်မှာနိုင်ငံရေးစစ်ရေးစီးပွားရေးဘက်ပေါင်းစုံကဖိအားပေးမှုတွေတိုးလာနေတယ်လို့မြင်ပါလေ။ဒီလိုအချိန်တွေမှာစစ်ကောင်စီဘက်ကရွေးကောက်ပွဲကျင်းပမယ်ဆိုရင်တော့ဘယ်လိုတုံ့ပြန်မှုတွေရှိနိုင်ပါမလဲ။Jason Tower ကအခုလိုဆက်ပြောပါလိမ့်
။ You know whether or not the Myanmar military is actually able to
မြန်မာစစ်တပ်အနေနဲ့ရွေးကောက်ပွဲကိုအမှန်တကယ်ကျင်းပနိုင်တဲ့အခြေအနေရှိပါမလား။ဒါအကြီးအကျယ်မေးခွန်းထုတ်ရပါလိမ့်မယ်။ရှင်းလင်းတာတခုကတော့ကျင်းပမဲ့ရွေးကောက်ပွဲကတည်ဝင်မှုမရှိဘူး။တိုင်းသားလက်နက်ကိုင်ဖွဲ့စည်းရောမြန်မာပြည်သူတွေကပါဒီရွေးကောက်ပွဲရလဒ်ကိုလက်ခံမှာမဟုတ်ပါဘူး။ဒီတော့တရုတ်နိုင်ငံကတော့ဆက်ပြီးတော့ဖိအားပေးပါလိမ့်မယ်။ဒီလိုဖိအားပေးမှုတွေကစစ်ကောင်စီနဲ့ပတ်သက်လို့တရုတ်နိုင်ငံအနေနဲ့အားမလို့အားမရမကြေမနက်ဖြစ်လာတာတွေကိုလည်းကြီးညွတ်ပါလေစစ်ကောင်စီကျင်းပမဲ့ဘလို့မှလွတ်လပ်မှုမရှိတဲ့ရွေးကောက်ပွဲကလည်းလက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့အကျပ်တဲတွေအတွက်အပြည့်မဖြစ်နိုင်ပါဘူ
း The picture has really changed tremendously on the battlefield and this is going to have implications
for မြန်မာမြင်နေရတဲ့မြင်ကွင်းတွေဟာအကြီးအကျယ်ပြောင်းလဲသွားပါပြီဒါကတိုက်ပွဲတွေဝန်တခြားနေရာတွေပေါ်မှာလည်းတက်ရောက်မှုတွေရှိလာပါလေကချင်ဒေသပေါ်မှာလည်းတက်ရောက်မှုတွေရှိလာတဲ့ကချင်တပ်ဖွဲ့တွေကလည်းတခြားမျိုးတွေလွတ်မြောက်ရေးအတွက်ထပ်ပြီးတော့တိုက်ခိုက်လာနေပါလေ။ရှမ်းပြည်အစီပိုင်းမှာရက်ခတ်မှုတွေရှိလာတဲ့ရခိုင်ပြည်နယ်နဲ့တခြားဒေသကတိုင်းဒေသလေးတွေကဖွဲ့စည်းတွေပေါ်မှာလည်းတက်ရောက်မှုတွေရှိလာပါလေ။အဓိကစစ်တိုင်းကြီးတစ်ခုကြာဆုံးသွားပြီဖြစ်တဲ့အတွက်စစ်ကောင်စီတပ်တွေကတိုက်ခိုက်ရေးစိတ်ဓာတ်တွေဒီလောက်ကြာဆင်းနေတယ်ဆိုတော့တော်လိုင်းရေးဖွဲ့စည်းတွေကသိပြီးတော့ပို့ပြီးတော့အားတက်လာနေပါလေ။
American ပြည်အောင်စုငင်းကျင်း Institute ကမြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူး Jason Tower ရဲ့မြန်မာရေးသုံးသပ်ချက်တွေကိုဦးသိန်းထိုက်ဦးကကောက်နှုတ်ပြီးတော့တင်ပြခဲ့တာဖြစ်ပါလိမ့်ရှင်
။ဦးသိန်းထိုက်ဦးနဲ့မတ်တန့်စင်ပ ပြောပြတော့ပါဗျာအခုတော့ရခိုင်ပြည်ကချင်းနေဘက်ကြည့်အောင်ပါဗျတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်တွင်လယ်သမားအတော်များများဟာဒီနှစ်စပားစိုက်ပျိုးရာရာသီမှာသူတို့ရဲ့လယ်ကတချို့တဝက်လောက်ကိုပဲစိုက်ပျိုးနိုင်ခဲ့ကြပါတယ်ဒီအချိန်မှာပဲကြောက်တော်မြောက်ဦးမင်းပြားနဲ့မြေပုံမြို့နယ်တွေမှာဒီလာဆန်ပိုင်းရေကြီးရေရှမ်းတာကြောင့်စပားစိုက်ခင်းတွေပျက်စီးတာတွေလည်းရှိခဲ့ပါတယ်ဒီအချိန်ရန်ကုန်ကသတင်းပေးပို့ချက်ကိုတော့မတ်တင်ကြီးထက်ကပြောပြပေးပါဦးခင်ဗျာ
ရေလုံငန်းနဲ့စိုက်ပျိုးရေးလုပ်ငန်းကိုအဓိကထားလုပ်ကံကြတဲ့ရခိုင်ပြည်နယ်မှာမိုးစဘာစိုက်ပျိုးလယ်ဧက12သိန်းဝန်းကျင်အထိရှိပေမဲ့ဒီနှစ်မှာတော့စစ်ကောင်စီနဲ့အရက်ခတ်တပ်တော် AA ချတိုက်ပွဲတွေကြောင့်လယ်ဧက6သိန်းဝန်းကျင်လောက်ပဲစိုက်ပျိုးနိုင်တယ်လို့လယ်သမားရေးအဖွဲ့အစည်းတွေကပြောပါတယ်ဒါအပြင်ဒီဩဂုတ်လအစောပိုင်းမှာပဲကြောက်တော်မြောက်ဦးမင်းပြမြေပုံနဲ့ပောက်တော်မြို့နယ်တွေမှာမိုးသည်ထန်စွာရွာသွန်းပြီးရေကြီးရေရှမ်းမှုတွေရှိခဲ့တာကြောင့်စပားဆိုင်ထားတဲ့လက်ဧကတိမ့်နေချီရေမြုပ်ပျက်စီးသွားတယ်လို့ဒညဝရီလယ်သမားအဖွဲ့ပြောခွင့်ရဦးမောင်သိန်းလှကပြောပါတယ်
တခိုင်တပြေနေလို့ရအခြေအထားနဲ့ပြောရမယ်ဆိုလို့ရှိရင်တခိုင်တပြေနေလို့မှာကကျွန်တော်တို့ကစေသိန်းနဲ့စေနှသိန်းကြားလာလို့ရှိတယ်လို့သိရပါတယ်။အဲဒီလိုအရှင်နေထားမှာကျွန်တော်တို့ဒီနေ့မှာဆိုလို့ချင်းရင်အလွန်အကျဉ်ဆုံးစိုက်ပျိုးနိုင်တယ်ဆိုပါပဲကျွန်တော်အားဖြင့်6သိန်းကြားလောက်ပဲပြန်ပါတယ်။အဲဒီလောက်စိုက်နေတဲ့အခါမှာကျွန်တော်တို့ဒီအော်လာနဲ့အော်လာဆန်ပိုင်းမှာဟိုသေးဆန်ကြာယူလိုက်တဲ့အတွက်တခါအခုဆိုလို့ရှိရင်စိုက်ထားစိတ်ကြီးခါကြသဘောဒီနေ့ပြီးတော့ PSG ကြီးတဲ့ဒီခိုက်တဲ့တော်တော်များများဆုံးထုတ်ပါဆုံးရှုံးနေတဲ့အခါဧကတော်တော်များများကလောက်ကြတော့လဲဆိုရင်တော့ဥပါတော့ကျွန်တော်ဇင်းအစိမ်းနဲ့အစိမ်းဆိုတော့အပွင့်ရှိတဲ့ဆက်ကင်ကတာဝန်ရှိအပွင့်ရှိတဲ့ဆက်ကင်ကတော့မထွက်လာတဲ့အတွက်ပလန့်ရှေရပြုမယ်ဆိုလို့ရှိရင်အနည်းဆုံးသိရှိပြည့်စုံနေလို့တော့ခက်ဆန်ရပါ
ကျောက်တော်မြို့နယ်နဲ့မြောက်ဦးမြို့နယ်တွေမှာလက်ဧကအများဆုံးပျက်စီးသွားတယ်လို့လည်းသူကပြောပါတယ်။မြောက်ဦးမြို့နယ်အောက်တကန်ချေးရွာကလက်သမားတူဖြစ်တဲ့ဦးမောင်ကျော်ဝင်းကတော့သူ့လက်ဧကတွေပျက်စီးသွားတာနဲ့ပတ်သက်လို့အခုလိုပြောပါတယ်
။ကျွန်တော်မှာတော့အလုံးကိုလို့ပိုင်ဆိုင်မောတော့ဆင်းသွားဧကရှိပါတယ်။ဆင်းသွားဧကရှိတဲ့နေရာမှာအခုကကျွန်တော်တို့စီစီတဲ့တာနဲ့လောက်ပြီးဟိုမြေစီတမ်းမြို့သားဇေတဲရနဲ့ကျွန်တော်တို့ကဒီရှိတ်ဧကလောက်ပဲဆင်းောဧကမှာရှိတ်ဧကလောက်ပဲလုပ်ပါတယ်ရှိတ်ဧကလောက်လုပ်တာရှိတ်ဧကလောက်လုပ်တာတည်းမှာလေးဧကလောက်ရေမြုပ်တော့တယ်အဲ့ဒါကပြန်လို့ပေါ်လာတဲ့အခါနေဧကကအကုန်လုံးပြည့်စည်သွားပါတယ်အဲ့ဧကလောက်တော့ပြန်လို့တော့ထောင်လာတယ်ခင်ဗျာပြန်လို့ရှင်းတော့တယ
်ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်ကုန်စည်နှုန်းတွေလည်းအဆမတန်မြင့်တက်နေသလိုလေယာဉ်လုပ်ငန်းတွေမှာအုံပြရတဲ့ဆက်စီတွေနဲ့ဓာတ်မြေဩဇာဈေးတွေဟာလည်းအဆမတန်မြင့်တက်နေပါတယ်ဒါကြောင့်တောင်သူလယ်သမားတွေအနေနဲ့လေယာဉ်လုပ်ငန်းတွေဆက်လုပ်ဖို့အခက်အခဲရှိကြပါတယ်။ဒီကြားထဲမှာခက်ခက်ခဲခဲရှာဖွေစိုက်ပျိုးထားတဲ့စပားကင်းတွေထပ်မံပျက်စီးသွားတော့လယ်သမားတွေအတွက်အတော်အခက်ကြုံရတယ်လို့လည်းဦးကျော်ဝင်းကပြောပါတယ
်။လယ်သမားတွေအတွက်တော့ဆရာကျွန်တော်တို့နေရာတည်ကြရင်တော့ဒီငမ်းမွဲခေါင်းပေါ်မှုဖြိတ်ပေါ်နေတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့နေရာမှာကအကုန်စင်းတော့အကုန်တဲ့နေတယ်။လယ်သမားတွေကလေကိုအပြည့်အဝမလုံးနိုင်ဘူး။အဲ့ဒီဒေဝမလုံးနေတဲ့နေရာမှာမောကထားကြည့်ပြန်တော့ကျွန်တော်တို့လှုပ်ထားတဲ့တဝဲလောက်လှုပ်ထားတဲ့လေသမားတွေကအကုန်လုံးပြည့်စည်သွားတယ်သူတို့ပြန်လေပြီးတော့အဲ့ဒီဟိုပြည့်စည်သွားတဲ့နေရာကိုလေပြန်လို့လုံနေတဲ့အခြေအနေကမရှိတော့ဘူးဆရာ။ဘာဖြစ်လို့လဲဆိုတော့ကုန်စည်နှုန်းတွေကတက်တယ်။နောက်ပြီးအလုံသမားဈေးကတက်တယ်။ဒီအသိပဲပိတ်ထားလိုက်ရမယ်ဆရာ။ဒီအခက်ကြီးတော့လေသမားတွေအလွန်အခက်ကြီးရှိပါတယ်။
လက်ရှိကာလဟာမိုးစဘာဆိုင်ရာသီလည်းဖြစ်နေပြီးပျက်စီးသွားတဲ့လေယာဉ်ကတွေကိုပြန်လည်ထွန်းရက်ဆိုက်ပြုတ်မယ်ဆိုရင်အချိန်မီသေးတယ်လို့တော့ဒညဝယ်ဒီလေသမားအဖွဲ့ပြောခွင့်ရဥမောင်သိန်းလှကပြောပါတယ
်တို့ဆိုလို့ရှင်တာကဒီလိုအရှင်နေမျိုးမှာဒီလိုအရှင်နေတကယ်ကိုအဖက်ဖြစ်ဖြစ်နေတဲ့အရှင်မှာတို့အဖွဲ့အစည်းတွေပြောလို့ဆိုရင်ဘုံပလင်းတွေတက်နေတဲ့ပုံပေါ်တွေဒီလိုလားအတိုင်းကတော့ဘုထင်းကိုဟိုအကူကြီးပြေးရင်တော့တဲ့ကတက်လာမှာအခုသိနေဆိုရင်လည်းကျွန်တော်တို့ပြီးတယ်ဒီကောလည်းကောင်းတယ်ပြီးတော့တက်တန်းတို့စဘာတွေကိုစိုက်နေဆိုလို့ရှိရင်တော့ခလာလောက်ပြေးလို့ရတယ်ဒီရှင်မျိုးမှာဒီအဖွဲ့ကြီးတွေကအကူကြီးပြေးပဲတူတမမင်းမဆိုင်ကလည်းမဆိုင်တက်ချိုင်နေမှာဒီနေ့တော့ချင်းနေဆိုလို့ရှိရင်ပြဿနာတော့ပုံကြည့်တော့မှာပေါ့တော့ဒါကဒီလိုပဲဒီလိုပဲ
မြန်မာနိုင်ငံမှာဇွန်လနောက်ပိုင်းကဆက်လို့မုတ်တုံမိုးသည်ထန်စွာရွာသွန်းခဲ့တဲ့အတွက်ရေကြီးရေရှမ်းမှုတွေဖြစ်ပေါ်ခဲ့တာကြောင့်တိုင်းနယ်ပြည်နယ်၅ခုကရေဘေးသင့်သူ2သိန်းကျော်လောက်ရှိတယ်လို့ကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကထုတ်ပြန်ထားပါတယ်။ဒါ့အပြင်နိုင်ငံအနှံ့အပြားကရေဘေးအန္တရာယ်ကိုဆက်လက်စောင့်ကြည့်နေပြီးလိုအပ်လာပါကအရေးပေါ်တုံ့ပြန်ရေးအစီအစဉ်တွေလှုပ်ဆောင်သွားဖို့ရှိတယ်လို့ WFP ကဆိုပါတယ်။
မတ်တင်ကြီးထိုက်ပြောပြခဲ့တာပါဗျာအခုထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးသဘောထားအမြင်တွေကို VOA Burmese Facebook နဲ့ YouTube ကတိုက်ရိုက်ထုတ်လွှင့်ချက်တွေမှာလည်းမှတ်ချက်ပြနေပါတယ်ဗျာ နောက်ပိုင်းမှာတော့ဥအောင်ခင်ရမြမအရေးသုံးသက်ချက်ကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိုင်းမြန်မာနယ်စပ်ကရှစ်လေးလုံးနှစ်ပတ်လည်အခမ်းအနားအကြောင်းကြည့်အောင်ပါဗျာရှစ်လေးလုံးရေတော်ပုံနှစ်ပတ်လည်နေ့ကိုအထိမ့်မှတ်မျိုးစုံနဲ့ပုံစံမျိုးမျိုးပြည်တွင်းပြည်ပမှာတက်ကြလှုပ်ရှားသူတွေကဥဆောင်ပြုလုပ်နေတယ်လို့ပဲထိုင်းမြန်မာနယ်စပ်ကမဲဆောက်မြို့မှာလည်းအခမ်းအနားတစ်ခုပြုလုပ်ခဲ့ပါတယ်ထိုင်းမြန်မာနယ်စပ်ကနေမတ်အေးမှာမတ်အေးမှာသတင်းပေးပို့ထားပါတယ်ဗျာ
ထိုင်းမြန်မာနယ်စပ်မှာတော့ရှစ်လေးလုံးရေတော်ပုံအထိမ့်မှတ်ပွဲတွေကိုနေရာနှံ့မှာကျင်းပခဲ့ပါတယ်တက်ကြွလှုပ်ရှားသူတွေကပုံသဏ္ဍာန်မျိုးစုံနဲ့ကျင်းပခဲ့ကြတာပါမဲဆောက်မြို့မှာတော့စာတင်ကျောင်းတွေမှာလည်းကျင်းပကြသလိုအစုအဖွဲ့လေးတွေနဲ့လည်းစုစည်းကျင်းပကြတာကိုတွေ့ရပါတယ်88မျိုးဆက်တွေနဲ့စီရီယံဝန်ထမ်းတွေဦးဆောင်တဲ့ပွဲမှာတော့ဟော်ပြောပွဲ၊ကြပြားရွတ်ပွဲ၊တော်လန်တချင်းများနဲ့ဖြောပြေပွဲတွေလည်းလုပ်ခဲ့ပါတယ
်
6နှစ်မြောက်ရှစ်လေးလုံးအရေးတော်ပုံနှစ်ပတ်လည်ပွဲကိုတက်ရောက်ဖျော်ဖြေခဲ့တဲ့88မျိုးဆက်အစိုးရတူတူရဲ့ဖျော်ဖြေမှုဖြစ်ပါတယ်ဒီပွဲကိုဥဆောင်ခဲ့တဲ့88မျိုးဆက်လည်းဖြစ်သမိုင်းသုတေသနဦးစီးဌာနကညွှန်ကြားရေးမှူးတာဝန်နဲ့စီရီယံလောက်လာတဲ့ဒေါက်တာထထပါကတော့အခုလိုပြောပြခဲ့ပါတယ
်အဓိကတော့ကျမတို့ကကိုယ်တိုင်ရလဲ88ရဲ့မျိုးဆက်တွေဖြစ်တဲ့အပြင်အခုဒီမျိုးတော်လိုင်းရဲ့အထီးကျမစီးနေမနေနဲ့လဲပါဝင်လာခဲ့တယ်ပေါ့နော်အဲ့တော့ဒီ88ကလည်း36နှစ်ပြည့်သွားတာတောင်မှကျမတို့ကအခုချိန်ထိကျမတို့ကပို့ပို့ဆိုးလာရင်မငင်းကြမ်းတဲ့ဒီစစ်အာဏာရှင်စနစ်ကိုကျမတို့ဒီချိန်မှာတော့ကျမတို့အပိတ်နောက်ဆုံးတိုက်ပွဲအနေနဲ့တိုက်ချင်ပါတယ်အဲ့တော့ဟိုဒီမျိုးတော်လိုင်းကြီးကလည်း36လာခဲ့တဲ့အခါမှာအလူတွေပေါ့နော်ဒီပေါ်မှာအာယုံရောစိုက်မှုတွေလည်းကျော်နေသွားမှလေကျမတို့အင်မတန်မှစိုးပါတယ်အဲ့တော့ကျမတို့ဒီအချိန်မှာတင်ကြီးကျညွတ်တဲ့ပေါ့အားလုံးတက်တက်ဟိုတက်ညီလက်ညီလောက်အောင်လို့ဆိုပြီးတော့ကျမတို့ကိုယ်တိုင်ကဒီဟာလေးကနေပြီးတော့ဒီရှစ်လေးလုံးအခမ်းအနားကနေပြီးတော့တက်လန့်နှိုးဆော်လိုက်တဲ့သဘောမှာအဲ့ဒီရွယ်ချက်နဲ့ကျမတို့လုပ်တာပါရှင
်ရှစ်လေးလုံးရေတော်ပုံပွဲတွေကိုထိုင်းမြန်မာနယ်စပ်မှာတော့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးနိုင်ငံရေးကျင်းသားများကုညီစောက်ရှောက်ရေးအဖွဲ့မြို့မြန်မာဖောင်ဒေးရှင်းနဲ့တက်ကြွလှူရှားသူအစုအဖွဲ့တွေကနေရာအနှံ့မှာကျင်းပပြုလုပ်ခဲ့ပါတယ်ရှင
်။မအေးမှာတင်ပြခဲ့တာပါဗျာ။အခုတော့နိုင်ငံတကာသတင်းဖိပုတ်ချက်တပုတ်နဲ့ဆက်ပါမယ်။ရုရှားနဲ့အနောက်အင်အားကြီးနိုင်ငံတွေကြောင့်ဩဂတ်စ်လ၁ရက်နေ့ကသမိုင်းဝင်အကျဉ်းသားလဲလှယ်ရေးလှုပ်ခဲ့ကြပြီးနောက်တစ်ပတ်မှာပဲပြန်လွတ်လာတဲ့ရုရှားနိုင်ငံရဲ့အကျဉ်းသားတချို့ဟာဂျာမနီနိုင်ငံကိုခိုလုံမှုရောက်လာကြပါတယ်။မာကတ်စ်ဟတ်ဟာတန်သတင်းဖိပုတ်ထားတာကိုမတ်မြတ်သစေအောင်ကပြောပြပေးပါမယ်ညာ။
ရုရှားနဲ့အနောက်နိုင်ငံတွေကြားတမိုင်းဝင်ကျင်းသားလေးလေးလှုပ်ခဲ့ပြီးတော့ပြန်ပြီးတော့လွတ်လာတဲ့ရုရှားအကျဉ်းသားတချို့ဂျာမနီနိုင်ငံမှာခိုလုံမှုရောက်လာပါတယ်။ရုရှားဖိနှိပ်မှုအောက်ကလွတ်မြောက်လာတဲ့သူတွေကိုဂျာမနီကလက်ခံပေးလို့ရှိပါတယ်။အရင်2022ခုနှစ်တုန်းကလည်းရုရှားပါလီမန်တိုက်ခန့်အနေကျင်းတဲ့ကတူဖြစ်တဲ့ Vitali Vova ဂျာမနီမှာခိုလုံခဲ့ပါတယ်။ယူကရိန်းကိုရုရှားကျူးကျော်မှုနဲ့ပတ်သက်ပြီးတော့ဆန့်ကျင်ပြောဆိုခဲ့တဲ့သူကိုရုရှားထောက်လန်းရေးတွေကဖမ်းဆီးဖို့ကြိုးစားတဲ့အချိန်မှာပဲသူကဂျာမနီကိုထွက်ပြေးခဲ့တာပ
ါ Люди демократических антивоенных убеждений
Moscow Saibidas Patwans ne Novosi Breklo Russia မြို့ကြီးတွေမှာတောင်းဒီမိုကရေစီလိုလားသူတွေစစ်ကိုစန့်ကျင်တဲ့သူတွေအများကြီးရှိပါတယ်စစ်ပွဲကိုပြောင်ပြောင်တင်းတင်းစန့်ကျင်ဝေဖန်တာတားမြစ်ထားသလိုဝေဖန်တဲ့သူတွေအတွက်လည်းအရန်ကိုအန္တရာယ်များပါတယ
်ယူကရိန်းကိုကျူးကျော်စေစားခဲ့တဲ့အချိန်ကလေထောင်နှင်းချီတဲ့ရုရှားနိုင်ငံသားတချို့ကန့်ကွက်ဆန္ဒပြခဲ့ပြီးမြင်ဒီလိုဆန္ဒပြပွဲတွေကိုရဲတပ်ဖွဲ့ကဖိနှိပ်ဖြိုခွဲခဲ့ပါတယ်ဆန့်ကျင်ဆန္ဒပြခဲ့တဲ့သူတွေထဲရုရှားသရုပ်ဆောင်အန်ဂျာဒမီတိုဗာလည်းပါဝင်ပါတယ်သူ့အာဏာပိုင်တွေဖမ်းဆီးမိန်ထုတ်တဲ့အချိန်မှာသူကဂျာမနီကိုထွက်ပြေးလာတဲ့လမ်းခုလက်မှာရောက်နေတာပါ
среди россиян которые уехали есть там много людей которые
Russia မှာရှိနေတဲ့သူတွေတဲ့ Putin ရဲ့ဩဇာအရှိန်ဟွာတနေ့တော့ကြာဆုံးသွားမှာပဲလို့မျှော်လင့်နေတဲ့သူတွေအများကြီးပါထာဝရမရှင်းသက်နိုင်ပါဘူးတစ်ချိန်တော့အပြောင်းအလဲတွေဖြစ်လာမှာပါ ဒါပေမဲ့ကျွန်မအမြင်ပြောရရင်အသက်ကြီးတဲ့သူတွေတချို့ကအယိုးဆွဲနေတဲ့သဘောထားတွေမပြောင်းနိုင်ကြသေးဘူး။သူတို့ရှေးယိုးဆွဲအမြင်တွေကသမ္မတပူတင်ကိုယ်တိုင်ထက်တောင်ပိုပြီးတော့ပြင်းထန်နေ။
ယူကရိန်းကိုရုရှားချွတ်ချော်ခဲ့တဲ့နှစ်နှစ်ခွဲကာလအတွင်းမှာရင်ရုရှားမှာအတိုက်ခံတွေကိုဖမ်းဆီးမှုတွေပြည်တန်ချတာတွေပုံများလာတယ်လို့အတိုက်ခံခေါင်းဆောင်အလက်ဆီနီဗာနီဆိုရင်လည်းထောင်ထဲမှာတည်ဆုံခဲ့ပါတယ်။ Dan the Stranger လို့တည်ကြတဲ့ရုရှားလူရှင်တော်တူကတော့စစ်ပွဲဆတဲ့နေ့ကလေးကမိသားစုနဲ့အတူဂျာမနီကိုထွက်ပြေးခဲ့တာပါ။ရုရှားဆွေရကိုစန့်ကျင်သူတွေကိုဖိနှိပ်ညှဉ်းပန်းတဲ့သတင်းစုတွေကြားရတာသူအတွက်တော့မထူးဆန်းတော့ဘူးလို့ပြောပါရယ်ဂျာမနီမှာအသက်မွေးဝမ်းကြောင်းခက်ခဲပေမဲ့သူကရုရှားကိုပြန်ဖို့မစင်စားတော့ဘူးလို့လည်းပြောပါရယ
်ဝင်ဝင်နေပေမဲ့လွတ်လပ်မှုကိုပိုလိုလားပါတယ်ဟာသပညာကိုကျွန်တော်မျက်နှာတယ်ကျွန်တော်ပြက်ချင်တာကိုပြက်လုံးထုတ်တယ်ဗျသူတို့ခွင့်ပြုတဲ့ပြက်လုံးတွေပဲကျွန်တော်မလုပ်နိုင်ဘူးဒါကြောင့်ပြန်ဖို့စိတ်ကူးလည်းမရှိပါဘူ
းစာပြင်အုပ်ချုပ်ခဲ့တဲ့ကာလနဲ့နောက်ပိုင်းဆိုဗီယက်ခေတ်တွေမှာရုရှားမှာဖိနှိပ်မှုတွေကြောင့်ထွက်ပြေးလာသူတွေကိုဂျာမနီကခိုလုံခွင့်ပေးခဲ့ပါတယ်။အခုလည်းရုရှားဖိနှိပ်မှုအောက်ကလွတ်မြောက်လာတဲ့သူတွေကိုဂျာမနီကလက်ခံပေးနေတာပါ။ရုရှားကထွက်ပြေးလာတဲ့သူတွေကတော့ရုရှားနဲ့အနောက်နိုင်ငံတွေကြားလက်ရှိတင်းမာမှုတွေကိုစစ်အေးခေတ်အစ်တစ်ခုအဖြစ်ရှုမြင်ကြပါတယ်ရှင်
။မမြတ်သရမှာဗျာ။ VOA ရဲ့တောက်ကြမနဲ့အစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေတက်ဆက်ပေးဖို့ရှိပါတယ်ဗျာ။အခုတော့ဒိုမီနိုဒိုးဆက်ပြားလေးနဲ့ဖန်တီးမှုအကြောင်းလို့ထားတာကိုကြည့်အောင်ပါလူတီများကြော်ကြတဲ့ YouTuber တူဖြစ်တဲ့ Lily Havish ဟာဆိုရင်ဒိုမီနိုခေါ်တဲ့ဒိုးဆက်ပြားတွေနဲ့ဖန်တီးမှုနဲ့ပရိသတ်ကိုဆွဲဆောင်လာတာ15နှစ်လောက်ရှိနေပါပြီပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းကတော့ Washington မြို့တော်မှာရှိတဲ့ဒီဇိုင်းနဲ့တိဆောက်ခြင်းဆိုင်ရာတွေကိုပြသတဲ့ National Building ပြတိုက်မှာသူမရဲ့အေယာမရှိမှန်းချက်ကြီးတစ်ခုကိုအကောင့်ထဲပေါ်ခဲ့ပါတယ်အဲ့ဒါကတော့ဒိုမီနိုအပြားတသိန်းကိုပါဝင်တဲ့ပြက်ွက်ကိုဖန်တီးခဲ့ပြီးကမ္ဘာစာချုပ်တစ်လဲတင်လိုက်တာဖြစ်ပါတယ်။ Mason Adams ရဲ့သတင်းဆောင်ပါကိုမတ်တင်ကြီးထိုက်ကတင်ပြထားပါတယ်။
အရောင်သွေးဆုံဒိုမီနိုပြားတသိန်းချုံနဲ့တိဆောက်ထားတဲ့ပြက်ွက်ဟာဆိုရင်၈မိနစ်အတွင်းပြိုချခဲ့ပေမဲ့၁၀ရက်ကျော်ကြာအချိန်ယူတိဆောက်ခဲ့ရပါတယ်။ဒိုမီနိုပြက်ွက်တွေတိဆောက်တဲ့ကြိုကြားတဲ့အမေရိကန်အနုပညာရှင်လီလီဟေဗစ်ကဝါရှင်တန်မှာရှိတဲ့ National Building ပြတိုင်မှာဒီအနုပညာပြကွက်ကိုခင်းကျင်းပြသခဲ့တာဖြစ်ပါတယ်
We have things like the
pillar. တိုင်းပါတယ်မိုနာလီဇာဘုံအရာမနိုင်ငံကြီးပါတယ်။နောက်အလယ်ဘဟိုမှာတော့အရာမရစ်ခွေနဲ့ပြန့်ကျဲသွားအောင်ဖန်တီးမှုပါဝင်ပြီးအဲ့ဒီကနေပဝန်းကျင်ကိုပြန့်သွားပြီးတော့တခြားစိတ်ဝင်စားပွဲလှုပ်ရှားမှုတက်ရောက်မှုပုံစံမျိုးလည်းပါပါတယ်
။သူမအနေနဲ့အမြင့်ဆုံးဒိုမီနိုတည်ဆောက်မှုအဖြစ်ကမ္ဘာစံချိန်တင်ခဲ့တယ်လို့လည်း Havish ကပြောပါတယ်။အဲ့ဒါကတော့ဒိုမီနိုတွင်နဲ့တိဆောက်ထားတဲ့10မီတာအမြင့်မျှော်စင်ဖြစ်ပါတယ
်။ We set it up at
33ပင်နဲ့3လက်မအမြင့်တိဆောက်ခဲ့တာပါ။ကျမတို့ရွေးရှာလေကားနှစ်ခုကို2ရက်ကျော်သုံးခဲ့ရပြီးတော့မျှော်စင်အပေါ်ပိုင်းမှာနည်းနည်းလှုပ်ခတ်မှုဖြစ်ခဲ့ပါတယ်။ဒါပေမဲ့ကံကောင်းထောက်မစွာနဲ့ပဲပြိုမချအောင်ထိန်းထားနိုင်ခဲ့ပြီးကမ္ဘာစံချိန်ချိုးခဲ့တာပါ။
Havish တယောက်တည်းတော့မဟုတ်ပါဘူးဒိုမီနိုကျွမ်းကျင်သူ၉ဦးကကူညီခဲ့ပါတယ်အဲ့ဒီတဲကတအူးကတော့အသက်24နှစ်အရွယ် Alex ဟောင်ဖြစ်ပြီး17နှစ်ကတည်းကဒိုမီနိုပြက်ွက်တွေတည်ဆောက်သူဖြစ်ပါတယ
် And it's really exciting
National Building ပြတိုင်းမှာလှုပ်ရမှာဆိုတော့သိပြီးစိတ်လှုပ်ရှားရပါတယ်ကျွန်တော်တို့စီမံကိန်းတွေကိုချဲ့ရမယ်လို့လီလီကတပတ်လုံးပြောခဲ့တာပါအခန်းကအကြီးကြီးပါလူပေါင်းထောင်ချီပြီးလာကြမှာပါဒါကြောင့်လဲလီလီပြောခဲ့သလိုလှုပ်ခဲ့ကြပါတယ
်အသက်25နှစ်အရွယ် Havish ကတော့သူမရဲ့ဖန်တီးမှုတွေမှာယူပသင်ချာဆက်မှုနဲ့အမှုပညာတို့ကိုပေါင်းစပ်ထားပါတယ်ငယ်စဉ်ကတည်းကဝါသနာပါခဲ့တာလည်းဖြစ်ပါတယ်
My grandparents had the
ကျမရဲ့အဖိုးအဖွားတွေမှာဒိုးဆက်ပြားတွေရှိခဲ့ပြီးကျမကိုနဲ့အရွယ်ရောက်တော့အဲ့ဒီဒိုးဆက်ပြားတွေကိုစီလိုက်နောက်တွန်းချလိုက်တဲ့အပျော်လုပ်ခဲ့တာပါနောက်ပိုင်းမှာတော့အမခန်ဒိုမီနိုပြက်ကွက်တွေဖန်နေကြသူတွေအများအပြားရှိနေတဲ့ YouTube ပေါ်ကိုကျမရောက်လာတာဖြစ်ပါတယ
်သူမရဲ့ YouTube Channel ဖြစ်တဲ့ Havish Fight ဟာဆိုရင်ဖောက်တဲ့၄သန်းကျော်ရှိပြီးကြီးစုမှုအကျဉ်း 1.8 ဘီလီယံရှိပါတယ်National Building ပြတိုင်ရဲ့ဥက္ကဋ္ဌအိုင်လင်းဖတ်ရှ်ကတော့
We are all about
ကျမတို့အားလုံးကပိုကောင်းတဲ့ကမ္ဘာတစ်ခုပုံစံဖော်တည်ဆောက်ရေးကိုအာရုံစိုက်ထားတာဖြစ်ပြီးလူတို့အနေနဲ့သူတို့အဝန်းချင်မှာအလားတူတည်ဆောက်ရေးကိုအားပေးလှုံ့ဆော်နေတာဖြစ်ပါတယ်ဒါကစူးစမ်းလို့စိတ်ဖြစ်ပါတယ်ဒါကြောင့်ဒိုမီနိုတွေနဲ့တည်ဆောက်တဲ့အချိန်မှာကိုယ့်ရဲ့ဖန်တီးမှုတည်ထွင်မှု သိပ္ပံသင်ချာနဲ့အနုပညာတို့ကိုအသုံးပြုကြတာဖြစ်ပါတယ်
။အန်အော့မင်သက်ဖွဲ့ပြက်ကွက်တွေတိဆောက်မှုအပြင်ဟက်ဗက်ရှ်ကကလေးတွေအတွက်ဆွေးနွေးပွဲတွေလည်းလုပ်ပါတယ်။ဒိုမီနိုပရိသတ်ဆာရာကဒိုမီနိုတွေကိုချိန်ပြီးမိသားစုလိုက်လည်းတိဆောက်ပါတယ်။ဒိုမီနိုပြက်ကွက်ကြီးပြိုလဲတာကိုကြည့်ရတာစိတ်လုံရှားရတယ်လို့ပြောခဲ့တာပါ။နောက်ထပ်ပြိသက်တို့ဖြစ်တဲ့ KT ကလည်းသူတို့ကတော့ Heavish Fight Domino ရဲ့အမခံပြိသက်ဖြစ်ပါတယ်တဲ့ဒါအပြင်အမျိုးသမီး Domino အနုပညာရှင်အကျော်မော်တဦးရဲ့ဖြစ်တည်မှုအကြောင်းကိုရိုက်ကူးထားတဲ့ Lily Topples the Wall ဆိုတဲ့မှတ်တမ်းရုပ်ရှင်ပြသတာမှုလည်းအစီအစဉ်ထဲမှာထည့်သွင်းထားပါတယ်ရှင်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ချာနေမနေ့ခင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးလို့ရဆိုရင်တော့ VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဗျဒါမှမဟုတ်လည်း VOA ရဲ့ Facebook Messenger ကနေစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာတောက်တာရှင်တွေစီကရေးသားပေးပို့ချက်တွေကိုစောင့်မျှော်ကြိုးစားနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေအလှည့်ကျပါပြီကျမကြီးကဏ္ဍနဲ့တိုင်းသတင်းလွှာမတင်ဆက်မိမှာဦးအောင်ခေရဲ့မြမအရေးသုံးသက်ချက်ကိုစတင်တင်ဆက်ချင်ပါတယ်လူဦးတော်လိုင်းရဲ့အောင်မြင်မှုဆက်နာရှင်စန့်ကျင်အင်အားစုတွေမဟာမိတ်ဖွဲ့နိုင်ရမယ့်အကြောင်းဦးအောင်ခင်ကဒီတစ်ပတ်ရေးသားတင်ဆက်ထားပါတယ်ခင
်ဗျာ။လူဦးတော်လိုင်းရဲ့မဟာမိတ်စုဖွဲ့မှုသဘောတရားကို NUG ယာယီသမရဒူဝါလက်ရှိလကဇွန်လ17ရက်နေ့မှာကျင်းပတဲ့ NUG အစိုးရအဖွဲ့အစည်းအဝေးမှာရှင်းပြသွားပါတယ်။မဟာမိတ်နဲ့မိတ်ဖက်ဆိုတဲ့သဘောတရားကွာချပုံကိုပြောသွားပါတယ်သူတော်တွေပေါင်းလုပ်ပြီးမတူတာတွေကိုခွဲလှုပ်ဆိုတာဟာမိဖက်အဆင့်ဖြစ်တယ်လို့ဆိုပါတယ် NUG နဲ့တိုင်းရင်းသားတပ်ဖွဲ့တွေဟာမိဖက်အဆင့်တဲ့သာလွန်နဲ့မဟာမိတ်အဆင့်ကိုရောက်ဖို့လိုပါတယ်တဲ့မဟာမိတ်မှာယုံကြည်မှုခိုင်မာလို့ပေါင်းစည်းလှုပ်ဆောင်မှုမှာလည်းကြစ်လက်တယ်လို့ဆိုပါတယ်မဟာမိတ်ဆက်ဆံရေးဟာအပေါင်းရသဘောမျိုးမဟုတ်ပဲနေဆိုင်ကျေပြန့်စွာချိတ်ဆက်ထားတဲ့ဆက်ဆံရေးဖြစ်တယ်လို့ဆိုပါတယ်။ဒါကြောင့်လက်ရှိတော်လှန်ရေးကိုအရှိန်အဟုန်ပြစ်တင်နိုင်ဖို့အတွက်မဟာမိတ်ဆက်ဆံရေးကိုတည်ဆောက်ဖို့လိုပါတယ်တဲ့။ဒီနေရာမှာအရေးအကြီးဆုံးကတစ်ဖက်နဲ့တစ်ဖက်ယုံကြည်လာဖို့ပါပဲ။လက်တွေ့လောက်ကရင်ယုံကြည်မှုကိုတည်ဆောက်နိုင်ပါတယ်။အဖွဲ့အစည်းတိုင်းမှာမမျှော်လင့်တဲ့ရည်မှန်းချက်တွေရှိတာဟာနိုင်ငံရေးသဘာဝဖြစ်တာမို့မတူတဲ့နိုင်ငံရေးပန်းတိုင်တွေရှိတာကိုသတိချဖို့လိုပါတယ်တဲ့။ဒါပေမဲ့ဆင့်အာနာရှင်စနစ်ကိုအမြင့်ပြတ်ပြီးဖက်ဒရယ်နိုင်ငံတည်ဆောက်နိုင်ရေးကိုတော့အားလုံးကသဘောတူကြတယ်လို့ဆိုပါတယ် NLD အစိုးရလက်ထက်ကလည်းနိုင်ငံရေးအင်အားစုတွေအကြယုံကြည်မှုတည်ဆောက်ဖို့ခက်ခဲတာဖြစ်ပါတယ်ဥပမာကချင်းနဲ့ရှမ်းပြည်နယ်မှာစစ်တပ်ကတိုက်ခိုက်နေတဲ့ NLD က27ရာစုပင်လုံးညီလာခံကျင်းပတာကိုတိုင်းရင်းသားဘက်ကဗဝင်မကြပါဘူး27ရာစုပင်လုံးညီလာခံဟာစစ်တပ်ကို2008အခြေခံဥပဒေအတိုင်းဆက်လက်ထားဖို့အတည်ပြုတဲ့ညီလာခံဖြစ်တယ်လို့တိုင်းရင်းသားကိုယ်စားလှယ်တွေကသုံးသပ်တာကို Transnational Institute ကအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ထုတ်ဝေတဲ့ပင်လုံးအလွန်းဆိုတဲ့စာရန်းမှာဖော်ပြပါတယ်စစ်တပ်ရဲ့ထောက်ခံမှုရရှိရေးကိုသာဒေါ်အောင်ဆန်းစုကြည်ကစိတ်ဝင်စားတယ်လို့စာရမ်းမှာဖော်ပြထားပါတယ်။ကောင်းမွန်တဲ့ NLD ရဲ့ရည်မှန်းချက်ကိုထောက်ခံပေမဲ့အာဏာရှင်ဆန်ဆန်လုတ်ကင်တာတွေကိုတိုင်းရင်းသားတွေကစိတ်ပြက်ကြပါတယ်။အဖွဲ့အစည်းတွေမှာကျင့်သုံးလို့ရှိတဲ့စင်ကဲတာဝန်ယူမှု NLD မှာအလွန်အားနည်းနေတယ်လို့သုံးသပ်ပါတယ်။ဗိုလ်ချုပ်အောင်ဆန်းရဲ့သမီးအနေနဲ့နိုင်ငံရေးလောကထဲကိုဝင်လာတဲ့ဒေါ်အောင်ဆန်းစုကြည်ဟာဒီအချိန်အဝါနဲ့ရွေးကောက်ပွဲတိုင်းမှာနိုင်ခဲ့ပါတယ်သူ့ကိုဆက်ခံမဲ့လူလည်းမရှိပါဘူးအခြားနိုင်ငံရေးအင်အားစုတွေနဲ့လည်းပူးပေါင်းဆောင်ရွက်လူစိတ်မရှိဘူးလို့2021ဇွန်လ1ရက်နေ့ထုတ်နီကေအရှာစာဆောင်မှာတောရုတခါဟာရှိကသုံးသပ်ထားပါတယ်ဆေအာနာတိမ်ပွဲကိုအာနာရှင်အူ ထိတ်တိုက်တွေ့တဲ့သဘောမျိုးနဲ့သုံးသပ်ထားတာဖြစ်ပါတယ်ဒုလရေးရကလေးကဗိုလ်ချုပ်အောင်ဆန်းကိုနိုင်ငံရေးလောကမှာလူတစ်မျိုးမလူတစ်မျိုးသုံးလာကြတာသမီးအောင်ဆန်းစုကြည်လက်ထက်အထိပါပဲဒါပေမဲ့ဗိုလ်ချုပ်အောင်ဆန်းကိုယုံကြည်သလိုသမီးကိုယုံကြည်ကြတာတော့မဟုတ်ပါဘူးရခိုင်ပြည်နယ်မှာရခိုင်ပါတီတွေမဲနိုင်ပေမဲ့ NLD အစိုးရဟာ2008အခြေခံဥပဒေအတိုင်း NLD ပါတီဝင်ကိုသာပြည်နယ်ဝင်ကြီးခန့်ခဲ့တဲ့အတွက်ရခိုင်တိုင်းရင်းသားနဲ့ NLD အကြားမှာဆက်ဆံရေးတင်းမာခဲ့ပါလေဗိုလ်ချုပ်အောင်ဆန်းကိုယ်ဝယ်ရေးဟာ NLD ပါတီရဲ့တိုင်းရင်းသားစီးရင်းရေးလို့ဖြစ်တာပါလေမော်လမြိုင်ချောင်းဆောင်ဆက်တွေတဲ့မြေကူးတရားကိုဗိုလ်ချုပ်အောင်ဆန်းတရားလို့အမည်ပေးတဲ့အတွက်ဒေသခံတွေကန့်ကွက်ဆန္ဒပြကြပါတယ်ခရင်ဒီပြည်နယ်လွိုက်ကုံမြို့မှာဗိုလ်ချုပ်အောင်ဆန်းကျေးရုပ်စိုက်ထူတာကိုကန့်ကွက်ဆန္ဒပြသူတွေတရားစွဲခံရပါတယ်ကချင်းပြည်နယ်နဲ့ချင်းပြည်နယ်မှာလည်းဗိုလ်ချုပ်ကျေးရုပ်စိုက်ထူတာတွေကိုကန့်ကွက်ဆန္ဒပြကြပါတယ်မမအစိုးရကြီးစိုးတာကိုမကျေနပ်လို့ဗိုလ်ချုပ်ကျေးရုပ်ကန့်ကွက်ပွဲတွေလုပ်ကြတာဖြစ်ပါလေ ဆေအနာသိမ့်မှုတာမဖြစ်ပွားခဲ့ရင် NLD ဟာတပါတီအာဏာရှင်စနစ်ပုံစံမျိုးနဲ့ဆက်လက်ကြီးစိုးမယ်အလားအလာရှိပါတယ်တိုင်းအနာလက်နက်ကင်တော်လာရေးကိုအထင်သေးခဲ့တဲ့အစဉ်အတာလည်းရှိခဲ့ကြောင်းသူတည်သည့်အေချမ်းစုက2020မေလ13ရက်နေ့တို့အရာဝတီစာဆောင်မှာရေးထားပါတယ်စစ်တပ်ရဲ့ဖိနှိပ်မှုနဲ့အကြမ်းဖက်မှုကြောင့်မလွဲမရှောင်သာခုခံတွန်လှန်ရတဲ့ကိစ္စကို NLD အမြင်မှားခဲ့တာကိုပြန်လည်တင့်မှတ်ဖို့လိုတယ်လို့ဆိုပါတယ်တိုင်းရင်းသားအရေးဆိုင်ရာ NLD ရဲ့မဟာအမားတွေကိုဖြည့်ရှင်းတဲ့နည်းနယ်လေးယုံကြည်မှုကိုတည်ဆောက်နိုင်ပါတယ်ဗိုလ်ချုပ်အောင်ဆန်းရဲ့အတူကြာဆုံးသွားကြသူတွေဟာဝါရီနိုင်ငံရေးသမားပညာရက်တွေဖြစ်ပါတယ်ဒါပေမဲ့စူပေါင်းကောင်းဆောင်မှုကင်းမဲ့နေတာဟာ NLD ရဲ့အားနည်းချက်ဖြစ်ပါတယ်ဒါကို NUG အစိုးရကလည်းသဘောပေါက်ပုံရပါတယ်လူတူဦးတယောက်ရဲ့ဩဇာတိတ်ကမနဲ့တိုင်းရင်းသားတို့ရဲ့ယုံကြည်မှုကိုမရယူနိုင်ကြောင်းမျက်မှောက်ခေတ်သမိုင်းကပြသနေပါတယ်ဒါကြောင့်တော်လှန်ရေးတိုက်ပွဲဆင်နွှဲရင်တိုင်းရင်းသားတွေယုံကြည်တဲ့ခေါင်းဆောင်မှုပုံစံမျိုးကိုမနည်းအမြန်ပေါ်ထုတ်နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
။ဦးအောင်ခင်သုံးသပ်သွားတာပါ။အခုတော့ကျမကြီးကဏ္ဍအလှည့်ကြပါပြီ။ဒီတစ်ပတ်မှာသွေးလွန်တုတ်ကွေးကာဝေးအကြောင်းပြောထားပါတယ်။မြန်မာနိုင်ငံနဲ့မိုးရင်းမှာပိုးဖြစ်လေရှိပြီးအသက်အန္တရာယ်ရှိတဲ့သွေးလွန်တုတ်ကွေးရောဂါဆမဖြစ်အောင်ခြင်ပေါက်ဖွားမှုနှိမ်နင်းရေးအဓိကကြရတယ်လို့ကျမကြီးပညာရှင်တွေကအကြံပြုနေပါတယ်။ဘာကြောင့်ပါလဲ။ဒီချင်ပိုးလောက်လန်းပေါက်ဖွားမှုကိုဘလို့နှိမ်နှင်းနိုင်ပါလဲဒီအကြောင်းကလေးထုကုနဲ့စစ်တက္ကသိုလ်တက်ကလေးကျမပညာထဏငိမ့်စားထဏမှုပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးထားပါခင်ဗျာ
ဟုတ်ကဲ့ကလေးထုကုဆရာဝန်ကြီးပမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီသွေးလွန်တုတ်ကွေးကအခုမိုးရွာသီမှာပြန်ပိုဖြစ်လာပြီးတော့ဒီပြင်းထန်တာအသက်အရွယ်ရှိတဲ့အဆင့်တချို့လဲရှိခဲ့တဲ့နေရာမှာပြီးခဲ့တဲ့လတွေဇွန်လကုန်ပိုင်းနဲ့ဇူလိုင်လဆန်းပိုင်းတို့ကပေါ့ဆရာနော်ဒီအသက်အရွယ်ဆုံးရှုံးနိုင်တဲ့ပြင်းပြင်းထန်ထန်အဆင့်ကိုမရောက်ရအောင်ကာကွယ်ရေးကိုအဓိကပြောခဲ့ပြီးမှအခုတစ်ခေါက်တော့ဆရာကြီးဒီသွေးလွန်တုတ်ကွေးစမဖြစ်အောင်ကာကွယ်ရေးကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
းဒီသွေးလွန်တုတ်ကွေးကဗိုင်းရပ်စ်ပိုးကြောင့်ဖြစ်တယ်ပေါ့နော်အမေဒီဗိုင်းရပ်စ်ကလူတစ်ယောက်ကတစ်ယောက်ကိုကူတာမဟုတ်ဘူး။ဥပမာသူဒီလိုမကူဘူးပေါ့နော်။တုတ်ခွေးဗိုင်းရပ်စ်ကိုတစ်ယောက်တစ်ယောက်လမ်းချီချောင်းဆုပ်ရနဲ့ကူတာမဟုတ်။ဂျာထဲမှာသေဆောင်တဲ့ဗက်တာလို့ခေါ်တဲ့ခြင်ရှိပါတယ်။ခြင်ကြားခေါ်ခြင်ပုံးပေါ့နော်။ကျွန်တော်တို့ဆေးပညာခေါ်မှာတော့ Aedes ပေါ့နော်။ Aedes aegypti လို့ Aedes albo picked up တို့ရှိပါ။အဲဒီခြင်ကြားခေါ်ခြင်ပုံးပေါ့။ဒါကဒီနေ့လည်းခြင်မှာကြိုက်တယ်။ရေကြီးရသမှာပေါက်တဲ့ခြင်မှာ။အဲတော့ခြင်ရတစ်ခြင်ကူးဆက်တဲ့အကြောင်းယောဂတယောက်ကတယောက်ကိုကူးဆက်တဲ့ခါမှာဒီဗိုင်းရပ်စ်ကခြင်ထဲမှာပါသွားတယ်ခြင်ဟာနောက်တယောက်ကိုကိုက်တဲ့ခါမှာကူးဆက်တယ်အဲ့ဒါကြောင့်ခြင်ကိုက်ခြင်ကြောင့်ကူးဆက်တဲ့ယောဂဖြစ်ပါတယ်ဒါအောင်ခြင်ကိုက်မခံရဘူးခြင်မပေါက်ပွားအောင်နေနေမှုတွေအရင်ရေးကြည့်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီခြင်ကိုက်မခံရဘူးနဲ့ခြင်ပေါက်ပွားမှုကိုနေနေမှုအတွက်ပေါ့နော်အဲ့ဒီမှာဆရာကြီးဒီခြင်ပေါက်ပွားမှုကနေအဓိကအစပြောပြလို့ရမလား
အဲခြင်ရတော့တတန်းရှိမှရှိပေါ့နော်အဲ့တော့မမေးလောက်ကတော့နှစ်ပတ်လောက်ပဲရှိတယ်အဲ့တော့ချင်းကိုဒီအတောချင်းကိုလို့ခေါ်တယ်ချင်းကိုသွားပြီးတော့ မနေနေလည်းချင်းရသေးမှာပဲအမေပြဿနာပါလို့ချင်းဦးရေတိုးတိုးလာတာပေါ့နော်ချင်းနေပေါက်ပွားပေါက်ပွားလာတာဒါစီနိုင်လို့ရှင်တော့ဒီယောဂရဲ့ပြန်ပွားမှုကိုထိန်းသိမ်းနိုင်တော့ဗျာအဲ့တော့ချင်းက6လောက်လမ်းနေပေါက်ပွားတယ်အဲ့တော့ကျွန်တော်တို့အဓိကအာယုံစိုက်ပြီးလောက်ရတာဒီ6လောက်လမ်းနှိမ်နေရပါပဲ6လောက်လမ်းကောင်းနေနိုင်နေဆိုရင်ချင်းမပေါက်ဘူးပေါ့အဲ့ဒါဆိုလို့ရှိရင်ချင်း population နေရသွားတာနဲ့မြအကြိုက်ခံရတဲ့ risk ကလည်းနေသွားမယ်တွဲလင်းတကွေးဖြစ်တာလည်းနေသွားတယ်ဒါကြောင့်ဒီတွဲလင်းတကွေးကာဝေးရေးမှာအဓိကတော့ဒီပိုးလောက်လမ်းနှိမ်နေရပါပဲ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီအဓိကကျတဲ့ပိုးလောက်လမ်းနှိမ်နေရကိုဘယ်လိုလုပ်တင်တာကိုအသေးစိတ်ဆက်ရှင်းပြပေးပါလားဆရာကြီး
အဲ့တော့ပိုးလောက်လမ်းနှိမ်နေရလဲကျွန်တော်တို့အများအားပြောနေကြဖုံးသွင်းခတ်စစ်လောင်းထောင်လေဖွင့်မြုပ်ချင်းမှုတ်ပေါ့နော်အဲ့တော့ဖုံးတန်ခတ်စစ်တော့ဖုံးစရာဒီချင်းရဲ့တဘောကလည်းသူကရေပုတ်ရေသိုးထဲမှာပေါက်တဲ့ချင်းမဟုတ်ဘူးသူကရေကြီးရေသားမှာပေါက်တာအဲ့တော့မိုးရွာပြီးတင်နေတဲ့ရေကြီးတို့အိမ်ထဲမှာရှိတဲ့ရေလောင်းကန်ထဲမှာတို့စီထဲမှာတို့တရားညောင်ရေဦးထဲမှာတို့နော်အဲနတ်တင်တဲ့ဆင်ပေါ်မှာရှိတဲ့ရေတို့တော့အဲ့လိုမျိုးနဲ့ပေါက်တာဆိုတော့အဲ့နေရာတွေမှာဒီပိုးလောက်လမ်းနေနေရေလို့ဖို့အရေးကြီးပါတယ်ခုံးဆိုတော့ဒီရေစီးတွေရေကန်တွေဖုံးထားဖို့ကောင်းတယ်ရှင်းမွေအောင်ပေါ့နော်သွန်ဆိုတော့မကြာခဏသွန်လဲလို့လွယ်တဲ့နော်ခွက်လေးတွေအိုးတွေဆိုခဏခဏသွန်လဲပြရမယ်ခတ်ဆိုတော့ဒီပိုးလောက်လမ်းတွေကိုဥမာရေစီးမှာရှိတယ်ရေဦးမှာရှိတယ်ခတ်ထုတ်ပါရေစင်းနဲ့ခတ်ထုတ်ခတ်ထုတ်ပြဲလိုက်ဆိုတာပိုးလောက်လမ်းဆက်မပေါက်တော့ပေါ့စစ်ဆိုတော့တစ်ခါကြလဲရေရှားတယ်ပေါ့နော်အဲရေဦးမသွန်ပြစ်နိုင်ဘူးဒါဆိုလို့ရှိရင်တစ်နေရာတစ်နေရာကိုတဘောကတဘောရေစင်းနဲ့ခံလိုက်လို့ရှိရင်ပိုးလောက်လည်းကြံ့ခဲ့တော့ပေါ့နော
်ဟုတ်ကဲ့ဆရာတော့အဓိကဒီဖုံးသွုံခက်စစ်ပြီးတော့နောက်လောင်းထောင်လဲဖွဲ့ကိုဆက်ပြီးတော့ရှင်းပြပါပါလားဆရာကြီ
းလောင်းဆိုတော့ကြဝင်းတို့သပွဲတို့အောက်ခံခွက်ကလေးတွေအဲပွဲစိမတက်အောင်လှုပ်တဲ့ခွက်လေးတွေမှာအင်ဂျင်ဝိုင်းဟောင်းလောင်းထားတာပြုံးပေါ့နော်ဒါလို့ဆိုရင်ဒီခြင်မပေါက်နိုင်ပေါ့နော်အဲလောင်းထောင်ဆိုတော့ခြင်ကနေလေမှာကြိုက်ပါတယ်ဒါကြောင့်လေလေမှာကလေးအိတ်တယ်ဆိုလို့ရှိရင်ချင်းတော်တောင်အိတ်ပေါ့ညပဲဖြစ်ဖြစ်နေဖြစ်ဖြစ်ချင်းတော်တောင်အိတ်တာတော့ကောင်းဆုံးပေါ့နော်လဲဆိုတော့ဒီဘုရားညောင်ရေဦးပေါ့နော်အဲကျွန်တော်အိမ်မှာကို200 300လောက်ကျွန်တော်မလဲဖြစ်တာခြေကပေါက်နေတာကျွန်တော်တွေ့တယ်နေတိုင်းဒီဘားတော့ဒီလဲလဲလဲပြီးအထဲရေရေဦးကလည်းပုတ်ပြီးတော့ဆေးရမလို့ညောင်ရေဦးထဲမှာပုတ်တိုက်ပြီးတော့ဆေးပေးပါခွင်ဆိုတော့နေလေအချိန်မှာချင်းကတော့ဒီမှောင်မဲ့တဲ့နေရာမှာခိုးတော့အဲ့တော့ပရင်းပေါက်တွေပါလေဖွင့်လေးရောက်ရောက်ဖွင့်ထားမယ်နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီလောင်းထောင်လဲဖွင့်ပြီးတဲ့ခါကျတော့ဒီနောက်ဆုံးကာကွယ်လုပ်တင်တဲ့မြုပ်ရှင်းမှုကိုဆက်ပြီးတော့ရှင်းပြပေးပါလားဆရာ
အဲမြုပ်ဆိုတာကတော့ရေတင်နိုင်တဲ့ဘက်ထရီတို့ကိုကြမ်းပဲတို့ဒါမျိုးတွေမြေကြီးထဲမှာမြုပ်ပစ်တယ်လည်းမဟုတ်ဆိုဘိုးရပြင်းကြည့်တင်တယ်ပေါ့မြုပ်ရှင်းဆိုတာတော့ထုံတဲ့ပိတ်ပေါင်းတွေကိုရှင်းပေါ့ဗျာနော်မှုတ်ဆိုတာကတော့ဆဲမှုတ်တာပေါ့နော်လူတွေကဆင်းမှုတာအဓိကလို့ထင်ကြတယ်။တွလန်တကွေလူနာတယောက်ရှိပြီဆိုရင်ဒီကျမိုက်ဝင်းကြီးတန်တာအိမ်မှာလဲဆေးလာမှမဟုတ်သေးဘူးပေါ့နော်။အဲ့လိုမျိုးထင်ကြတော့ပေါ့။အဓိကတော့ဒီမှုတ်တာကအရင်ကြည့်တာမဟုတ်ပါဘူး။ဘာလို့ဆိုမှုတ်တာကတော့ဒီခြေရလဲဝေးဝေးမပြန်နိုင်ဘူး။ဒါဂိုက်တရားဂိုက်နေရတဲ့ပုံကိုပြန်နိုင်။ခြေရလဲအစုံးစားမရှိတဲ့ချိန်မှာမဟုတ်ဘူးလေ။ပြည့်တက်တန်းနှစ်ပတ်လောက်ပဲအများဆုံးရှိတာ။အဲ့ဒါကိုလဲလူတွေကလွဲမားနေတော့မမဟုတ်ရင်မကြိုက်သလိုဖြစ်နေပါတော့။ပေါ်လို့တော့လေမားတယ်တော့မဟုတ်ဘူးသူတော့အဓိကမဟုတ်ဘူးပေါ့နော်အဲတော့အဝေးကြီးမှာခုံမကူးနိုင်ဘူးပေါ့နော်များသဖြင့်ကူးတာများတဲ့နေရာကကျောင်းနေပါကျောင်းမှာဆိုတော့ဟိုဘက်ရောက်ကွက်ကကလေးကသွန်းနဲ့တကွက်ဖြစ်နေတယ်ကျောင်းလာတက်တယ်ကျောင်းမှာလည်းချင်းရရှိရင်ဒီဘက်ရောက်ကွက်ကကလေးကဟိုဘက်ရောက်ကွက်ကကလေးကိုချင်းရစိုက်ပြီးကူးသွားနိုင်နော်အဲတော့ကျောင်းမှာကာကွယ်ရေးစနစ်တွေလောက်တာပို့ပြီးတော့ရေးကြည့်ပါ
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီကာကွယ်ရေးအတွက်ထပ်ဖြည့်ပြောဖို့ရှိအောင်လားဆရာကြီး
ကျွန်တော်ထပ်ထည့်ရတာတော့ဘာလဲဆိုထဲစိန်ထိုးပေါ့ထဲဆိုတာကဘာလဲဆို abate လို့ခေါ်တယ် abate abate ခေါ်တယ်အဲ့ဒါကဒီ timber force လို့ခေါ်တော့ပေါ့ရှင်ပိုးလောက်လဲကိုမပေါက်ပေါက်အောင်လုပ်တဲ့ဆေးအဲ့ဒါရင်တော့ကုမ္ပဏီတွေကသုံးတာရှိပါတယ်ကျမကြီးဝင်းကြီးဌာနကလည်းလိုက်ပြီးထားမဲ့ဖြန့်ပြူတာရှိပါတော့အဲ့ဒါဟိုဒီရေစီးလေးရေကန်တွေမှာထည့်ထားခြင်းအဖြစ်ကိုလိုက်လာမပေါက်ဘူးပေါ့နော်အထက်စိန်ဆိုတော့ဗာလဲဆိုတော့ငှက်ဖျားမှာတုံးတဲ့ဆေးစိန်ချင်တော်တို့ဆေးစိန်လိုက်လိုက်ကာတို့ဒီဆေးစိန်ထားတဲ့လိုက်ကာတွေချင်တော်တွေမှာချင်သွားနားလိုက်ချင်ရသေးပါတယ်အဲ့ဒါတွေလည်းသုံးဝင်ပါတော့ဆုံးထိုးဆိုတော့ဒီခုနောက်ပိုင်းမှာတော့ဒီတွဲလွန်တကွေးကာဝယ်သေးစီလာပြီပေါ့နော် အဲ့ဒါကိုသွေးလွန်လူကဝေးသေးထူတာကိုပြောတာဖြစ်ပါ
တယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။ VOA ရဲ့အခုအစီအစဉ်တွေနောက်ဆုံးရသတင်းတွေကို bamis.voanews.com မှာလည်းအချိန်မရွေးပြန်လည်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။အခုတော့တိုင်းရင်းသားဒေသကသတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလာကဏ္ဍအလှည့်ကြပါပြီ။Fever Wine တို့တွေကတက်ဆက်ထားပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအမိပါနေဆက်ဒီတာတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောက်မှာနားဆင်ရမှာတွေကတော့စစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်တွေကြောင့်ဇူလိုင်လတည်းနိုင်ငံတော်ဝန်ကအမျိုးသမီး63ယောက်တိတ်ဆုံးခဲ့တယ်လို့မြမအမျိုးသမီးတမက BWU ကထုတ်ပြန်ပါတယ်ကချင်ပြည်ရဲ့မြို့တော်မြစ်ကြီးနားနဲ့အနီးတစ်ဝိုက်မှာစစ်ကောင်စီတပ်ဘက်ကစစ်ရေးပြင်ဆင်မှုတွေရှိနေပြီးဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်တောက်ခံထားရတာတလနီးပါးရှိနေပြီဖြစ်ပါတယ်သတင်းလောက်တွေတင်မှာတော့ချင်းပြည်မင်းတပ်မျိုးနယ်ဒေကကျေးလက်ဒေသတွေမှာစစ်ဘေးရှောင်ကိုဝင်းပင်မိခင်တွေဟာကလေးအသေးမွေးဖွားမှုနှုန်းမြင့်တက်လာနေတဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ
်။ကျမကနန်းဟောင်းမှရှင်သတင်းတွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။မြန်မာနိုင်ငံမှာဇူလိုင်လအတွင်းစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်ဒီကြောင့်အမျိုးသမီး63ယောက်သေဆုံးပြီး43ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မြန်မာအမျိုးသမီးတမက BWU ကထုတ်ပြန်ပါတယ်။သေဆုံးသွားတဲ့သူတွေထဲစစ်ကောင်စီရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်33ယောက်အကြောင်းမဲ့တပ်ဖြတ်ခံရသူ10ယောက်လေကြောင်းပုံကျဲတိုက်ခိုက်မှုကြောင့်9ယောက်ဒရုန်း3တိုက်ခိုက်ခံရမှုထဲ4ယောက်တိုက်ပွဲထဲကြီးစံထိမှန်သူ4ယောက်မိရှို့ခံရတာကြောင့်2ယောက်နဲ့မဒိန်ကျင်တပ်ခံရသူတယောက်ရှိတယ်လို့ဩဂုတ်လ6ရက်နေ့မှာထုတ်ပြန်ပါတယ်ထိမှန်ဒဏ်ရာရရှိသူ43ယောက်ရှိပြီးနိုင်ငံတော်ဝန်မှထိခိုက်သေးဆုံးမှုအများဆုံးကတော့ရှမ်းပြည်နယ်ဒုတိယအများဆုံးကမန္တလေးတိုင်းနဲ့တတိယကတော့စကိုင်းတိုင်းဖြစ်တယ်လို့ BWU ကထုတ်ပြန်ထားပါတယ်
ကချင်ပြည်ရဲ့မြို့တော်မြစ်ကျနားနယ်အနီးတစ်ဝိုက်မှာစစ်ကောင်စီဘက်ကစစ်ရေးပြင်ဆင်မှုတွေရှိနေပြီးဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်တောက်ခံထားရတာတလနီးပါးရှိပြီလို့မြို့ခန့်တွေကပြောပါတယ်။နေတိုင်းနေပါမြစ်ကျနားမြို့မှာစစ်ကောင်စီတပ်ရဲ့လေယာဉ်တွေပြန်ဝဲနေတဲ့အပြင်မြစ်ကျနားမြစ်ဆုံသွားလမ်းမကြီးမှာလည်းစစ်တပ်ဘက်ကစစ်ကားတွေဖြတ်တန်းသွားလာတာမျိုးတွေရှိနေတယ်လို့မြို့ခန့်တွေကပြောပါတယ်။အင်တာနက်လိုင်းကတော့ဩဂုတ်လရှိရင်နေ့အထိမရသေးသလိုဖုန်းလိုင်းတွေကလည်းစစ်ကောင်စီလက်အောက်ခံဌာနဆိုင်ရာရုံးအနီးဝန်းကျင်နေရာတွေမှာပဲရတယ်လို့ဆိုပါတယ်။မြို့ခန့်တွေကတော့တိုက်ပွဲတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်
။လက်ရှိအခြေစိုက်အရှိမောက်တိုင်းစစ်ဌာနချုပ်ကိုကိုကန့်တပ်ဖွဲ့ MNDAA ကသိမ်းပိုက်ပြီးနောက်ရှမ်းမြောက်ဒေသထဲကမြို့နယ်တချို့ကိုစစ်တပ်ကလေယာဉ်နဲ့နေတိုင်းနေပါပုံကျဲနေလို့အယက်သားသေဆုံးမှုနှုန်းမြင့်တက်လာနေပါတယ်။ဩဂုတ်လ9ရက်နေ့ကကုတ်ခိုင်မြို့မှာဈေးကိုလေကြောင်းကနေပုံကျဲခဲ့လို့အယက်သား6ယောက်သေဆုံး10ယောက်ဒဏ်ရာရရှိပြီးဈေးဆိုင်ခန်းပေါင်း400ကျော်မိလောင်ပျက်စီးခဲ့ပါတယ်။ဒါ့အပြင်ဩဂုတ်လ9ရက်နေ့ကလည်းကုတ်ခိုင်မြို့ကိုပေါင်900ပုံသုံးပြီးလေယာဉ်နဲ့ပုံထွက်ကျခဲ့ပါသေးတယ်။ဩဂုတ်လ6ရက်နေ့ကတော့တီပေါ်မြို့နယ်နောင်ကော်အုပ်စုထဲကိုစစ်တပ်ကလေကြောင်းနဲ့ပုံကျဲခဲ့လို့ရွာပုံကြီးကျောင်းပျက်စီးပြီးတန်ဃာတော်တပားနဲ့အယက်သားတယောက်သေဆုံးပြီးတော့တခြားတန်ဃာတော်တပားလည်းဒဏ်ရာရရှိခဲ့ပါတယ်။မြို့ရွာတွေထဲအပြင်စာတင်ကျောင်းနဲ့ဆေးရုံတွေကိုပိတ်မှတ်ထားပြီးစစ်တပ်ကလေကြောင်းကနေပုံကျဲနေတာကိုတားဆီးပေးဖို့တရုတ်နဲ့နိုင်ငံတကာကိုညီနောင်မဟာမိတ်သုံးဖွဲ့ကဩဂတ်စ်လ6ရက်နေ့ကတောင်းဆိုထားပါတယ်။
ကရနီပြည်မှာစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုကို9လအတွင်းအကြိမ်900လောက်ပြုတ်လုခဲ့တယ်လို့ကရနီပြည်တပ်မတော် KA စစ်ရေးချုပ်ဘူမှုကြီးဘုံနိုင်ကပြောပါတယ်ဒီတိုက်ခိုက်မှုတွေဟာ2024ခုနှစ်ဇန်နဝါရီလ1ရက်ကနေဇူလိုင်လကုန်အထိဖြစ်တယ်လို့ဘူမှုကြီးဘုံနိုင်ကပြောပါတယ်စစ်ကောင်စီတပ်ဟာတိုက်ပွဲမှာအကြဆုံးများလာတဲ့အချိန်တိုင်းစစ်ရေးပြင်မှတ်အရက်သားပြင်မှတ်မခွဲဘဲလေကြောင်းသုံးဘုံကျဲတိုက်ခိုက်မှုတွေကိုပူပြီးလုပ်ခဲ့တယ်လို့ဘူမှုကြီးဘုံနိုင်ကပြောပါတယ်ကရနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်CIEC ရဲ့စည်ရင်းအရာဇန်နဝါရီလကနေဇွန်လအထိ6လအတွင်းစစ်တပ်ရဲ့လေကြောင်းဘုံကျဲမှုကြောင့်အရက်သားကလေးငယ်9ယောက်အပြင်ပြည်သူ9ယောက်သေဆုံးခဲ့တယ်လို့သိရပါဗျ
Zoomi Democracy Apwe Chow Sa Siti Ga Nangayi Paati Apwe Salaya Di Po Paati Mapongdin Shao Thara Go Sikkaon Siye Pitaan Su Yue Kao Pwe Kom Shin Ga Nyin Pei Lai Paare Nangayi Paati Mya Mapongdin Chin Ubre Po Ma Chang Ma Paare Pya Thang Chha Dwe Ne Manye Nyo Lo Sobi Sa Siti Paati Ye Mapongdin Shao Thara Chha Go Nyin Pei Lai De Lu Ogo La Ngaya Ni Ma Yue Kao Pwe Kom Shin Ga Thok Pyaan Khe Paare Sa Siti Paati Ha Chin Nangayi Paati Rui Thay Ma Patama U Song Mapongdin Pyaan Shao Thara
နိုင်ငံရေးပါတီတခုဖြစ်ပါတယ်။မွန်ပြည်နယ်ရေးတံဖြူစရက်အမှတ်၈ပြည်ထောင်စုလမ်းမကြီးပေါ်မှာညနေ၆နာရီကနေမနက်၆နာရီအတွင်းဘေရင်မှဖြတ်တန်းနာမျိုးမလုပ်ကြဘူး။ဩဂုတ်လ၅ရက်နေ့မှာမော်လမြိုင်ခရိုင်ပြည်သူ့ကာကွယ်ရေးအဖွဲ့ PDF ကထုတ်ပြန်ပြီးတားမြစ်လိုက်ပါတယ်။ကြီးငါချက်ထုတ်ပြန်တဲ့အချိန်ကစပြီးဖြတ်တန်းသွားလာတဲ့ဘေမော်တော်ယာဉ်ကိုမဆိုပစ်ခတ်မယ်လို့လည် တာအထက်ပိုမမောင်းဖို့မန်ပရင်းချပြီးမောင်းဖို့ရင်ကိုယ်တွေထဲမီးဖွင့်မောင်းဖို့နဲ့အုပ်အော်အတန်ဖွင့်ပြီးမောင်းနှင်ကြဖို့စည်းကမ်းချက်တွေသတ်မှတ်ပေးထားပါတယ
်။အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်တောင်ပိုင်းမင်းတမျိုးနယ်ထဲကကြေးလက်ဒေသတွေမှာစစ်ဘေးရှောင်ကိုဝင်တဲ့မိခင်တွေကလေးအသေးမွေးဖွားမှုနှုန်းမြင့်တက်နေပြီးလုံလောက်တဲ့ကျန်းမာရေးဆောင်ရှောက်မှုပေးဖို့လိုအပ်နေတယ်လို့စစ်ဘေးရှောင်အရေးကူညီပေးနေသူတွေကပြောကြပါတယ်။ကိုရောဘက်ကစူးစီးထားပါတယ်။
မင်းတပ်မြို့နယ်တိုက်နယ်အမှတ်3ဘက်မှာပြီးခဲ့တဲ့တလအတွင်းကလေးအသေးမွေးဖွားမှု9ရောက်အထိရှိခဲ့တယ်လို့မင်းတပ်မြို့နယ်စစ်ဘေးရှောင်စခန်းစီမံခန့်ခွဲမှုကော်မတီတာဝန်ခံကိုလောရင်ကပြောပါတယ်
ပေါ်ရင်လာတော့ကကျွန်တော်တလာထဲမှာတင်9ရောင်းလောက်ရှိရတော့ကလေးလေးတွေအဲ့တော့မိုးစိုးစားနေတည်တာတော့တယောက်ခေါက်ပြင်းရင်ရောက်လာတယ်တည်တယ်ရောက်လာတယ်တည်တယ်ဆက်လာပြီးတော့မှကျွန်တော်အမျိုးသားကိုခဏသွားတာပေါ့နော်အဲ့အမျိုးသားမှလည်းအခုဆောင်လေးဦးရှိတယ်ဘူးခါနေပေါ့နော်အဲ့ဒီထဲကအဲ့ဒီလူလုံးဝင်တော့တယောက်ကတည်သွားတယ်တယောက်ပဲရှင်တယ်အဲ့လိုမျိုးညာတော့တက်မိုက်ဝင်ဆောင်ဘူးချက်ပုံတော့မှဟိုရရှိချင်တယ်
ကိုဝင်တဲ့မိခင်တွေဟာကျမကြီးစောင့်ရှောက်မှုလုံလောက်စွာမရတာအာဟာရချို့တဲ့တာကျမကြီးဆိုင်ရာဗဟုသုတအားနည်းတာဖြင့်စိုးရင်ကြောက်လန့်မှုတွေကြောင့်ကလေးအသေးမွေးဖွားမှုတို့မြင့်တက်လာရတာလို့ယူဆကြောင်းကိုလောရင်ကဆက်ပြောပါတယ်
ကတော့တအားတော့တောက်ကြတယ်လေနော်အရင်ကခဏခဏဝဲတာဒီတိုင်းဒါတိုင်းအပတ်တိုင်းပါပေါ့နော်အပတ်တိုင်းပါကိုချတာအဲ့တော့အာဟာရမသိွားတာညောပေါ့နော်ပြင်အသိပညာမရှိတာပေါ့ဒီကတော့ကိုယ်ဆောင်တာဆောင်တာကိုယ်တလည်းလားရှိနေတဲ့ခင်ဗျမသိဘူးအပိုင်နာလာပြီပေါ့နော်အဲ့ဒါမှတော့အပိုင်နာလာညာအဲ့တော့ဒီကံမရဲ့အသိပညာပြီးထူနေဟိုလိုအပ်တယ်
စစ်ကောင်စီတပ်ဖွဲ့ဟာမင်းတပ်မြို့နယ်ရဲ့ရွာတွေမှာရှိတဲ့ဈေးရုံဈေးပေးခန်းတွေကိုပိတ်မှတ်ထားပြီးလေရင်နဲ့တိုက်ခိုက်တာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေအရင်ကထက်ပိုမိုလှုပ်လာတာကြောင့်ကိုဝင်ဆောင်အမျိုးသမီးတွေဈေးရုံဈေးခန်းတွားရမှာကိုတော့စိုးရိမ်နေကြတယ်လို့စေကူတာမှုပေးနေတဲ့ CDM ဆရာဝန်တယောက်ကပြောပါတယ်
ဟာဒီလိုမျိုးနေနေကြောက်လာတယ်တောင်းရတော့ဆိုရယ်ပုံထမ်းမျိုးဖြစ်သွားတယ်ဗျာနောက်တစ်ခါတော့အခြေခံကူဆုံဆောင်ချုံကြီးကိုလက်ဆန်းပြီးအောင်အဲဒီလိုမျိုးချင်မျိုးညီရမလဲနော်ဒီလိုမျိုးပြရမလဲဆိုတော့အချင်းပုံမှာရောအချင်းချင်းကိုပြောပါမယ်
မင်းတပ်မြို့နယ်မှာစစ်ဘေးရှောင်တွေကို NGO အဖွဲ့အစည်းနှစ်ခု CDM ဆရာဝန်ဆရာမတွေနဲ့မင်းတပ်ပြည်သူ့အုပ်ချုပ်ရေးအောက်ရှိကျန်းမာရေးဌာနကကျန်းမာရေးဆောင်ရှောက်မှုကိုတတ်နိုင်သလောက်ပေးနေပြီမဲ့လဲလွမ်းချုံလုံလောက်မှုမရှိဘူးလို့ဆိုပါတယ်ဆင်အာနာသိမ့်မှု3နှစ်တာကာလတည်းမင်းတပ်မြို့နယ်တစ်ခုထဲမှာငွေကင်းစကလေးငယ်တည်ဆုံမှုအယောက်20ကျော်ရှိခဲ့တယ်လို့မင်းတပ်မြို့နယ်စစ်ဘေးရှောင်စခန်းစီမံခန့်ခွဲမှုကော်မတီရဲ့စည်ရင်းတွေအရသိရပါတယ်ခင်ဗျာ
ရှမ်းမြောက်ကလာရှိုးမြို့အခြေဆိုင်အရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်ရမခကိုကိုကန့်တပ်ဖွဲ့ MNDAA နဲ့တော်လိုင်းရေးပူပေါင်းတပ်ဖွဲ့တွေကအပီးသက်သိမ်းယူနိုင်လိုက်ပြီးတဲ့နောက်မန်းလေးမြို့ဟာလုံခြုံရေးအရာစိုးရိမ်ရတဲ့အနေအထားမှာရှိနေပြီလို့တော်လိုင်းရေးအင်အားစုတချို့ကသုံးသပ်ပါတယ်။ဘာကြောင့်ဒီလိုမျိုးသုံးသပ်ရတာလဲ။ရမင်းကတင်ဆက်ပေးပါမယ်ရှင်
။မန္တလေးမြို့ရဲ့လုံခြုံရေးခြေနေဟာလာရှိုးမြို့ခြေဆိုင်ရမခစစ်ဌာနချုပ်ကိုကိုကတပ်ဖွဲ့ MNDAA နဲ့ပူးပေါင်းဖွဲ့တွေကအပိတ်သက်သိမ်းယူလိုက်တဲ့နောက်မှာစိုးရိမ်နေရတဲ့အခြေအနေမှာရှိနေတယ်လို့ဆိုကြပါဗျ။ဒီလိုအနေအထားမျိုးမှာမြမပြည်တောင်ပိုင်းကတော်လှန်ရေးတပ်ဖွဲ့တွေစုစည်းပြီးပြန်တော်လှန်ရင်တော့စစ်ကောင်စီအတွက်တောင်မဲချမ်းကနေရာတွေမှာလည်းစိန်ခေါ်မှုတွေရှိလာနိုင်တယ်လို့မွန်ပြည်တော်လှန်ရေးတပ် MSRF ပြောခွင့်ရနိုင်ငံကားကအခုလိုပြောပါဗျ
။မြောက်ပိုင်းဘက်မှာတော်လှန်ရေးမဟာမိတ်တပ်ပေါင်းစုတွေရဲ့ထိုးစစ်ဆင်မှုကြောင့် မနက်ငယ်ရဲ့ဒုတိယမြို့တော်ဖြစ်တဲ့မန္တလေးမြို့ကိုတော်မှလုံခြုံရေးအရာစိုးရင်တဲ့အခြေအနေရောက်လာတာကျွန်တော်တို့တွေ့ရတယ်။ဒီအခြေအနေမှာဒီတောင်ပိုင်းဘက်မှာလည်းတော်လိုင်းရဲ့အဖွဲ့အစည်းတွေကစုစည်းပြီးတော့အချိန်နဲ့ပြန်လဲထိုးစစ်ဆင်မဲ့ဆိုလို့ရှိရင်စစ်ကောင်စီတွေအတွက်အတော်လေးစိုးရင်ရတဲ့အခြေအနေကိုရောက်သွားနိုင်တယ်
။စစ်ကောင်စီဘက်ကအင်အားလုံးရင်းနဲ့အခွင့်အရေးပိုင်းတွေမှာစစ်ကြောင်းတွေတိုးချက်လှုပ်ရှားနေတာဟာအမတ်ရှိပြည်တော်စုလာမကြီးရဲ့လုံခြုံရေးတာမကစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေကိုပါအကာအကွယ်ပေးဖို့ဖြစ်တယ်လို့လည်းနိုင်နဂါကဆက်ပြောပါတယ်။
သူတို့ရဲ့စီးပွားရေးအထူးသဖြင့်ရုရှားနဲ့သဘောတူညီထားတဲ့တဝယ်ရင်နဲ့စိတ်ကမ်းစီစဉ်မှန်ကိန်းရဲ့ပြီးလို့ရှိရင်အခုထိုင်းနဲ့မြန်မာသဘောတူညီထားတဲ့ရေလန်းကုန်သွယ်ရေးအဲ့ဒါအပြင်ဒီဘာဝ gas pipeline ကိုလည်းစိုးရိမ်လာတဲ့အတွက်ကြောင့်ရေးတဝယ်လမ်းမကြီးဒီမော်မြိုင်ကော်သောင်းလမ်းမကြီးကိုလုံးဝလုံခြုံရေးတိုးမြှင့်ပေးဖို့ပေါ့နော်အခုလိုစစ်စီရေးတိုးမြှင့်လာတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ
စစ်ကောင်စီကကုန်းလန်းရော၄ချောင်းမှာပါစစ်အင်အားဖြစ်တည်နေတယ်လို့မြမပြည်တောင်ပိုင်းနေတာစစ်ရေးစောက်ကြည့်လေးလာသူပြည်ချစ်ပါတီရဲဘော်ဟောင်းဦးဝင်းလှိုင်ကပြောပါတယ်
။ရဘော်ကနေပြီးတော့စစ်တဘော၃၀နဲ့တရာ၈၀တရာအနည်းဆုံး900လောက်ရတခါတွေကိုရောက်နေလို့တည်ကြတယ်။အင်အားဖြစ်ပြီးလို့ရှိရင်တို့ကစစ်ဆေးတစ်ခုလုပ်ပြီးတော့တည်ရကရင်ပြည်နယ်ကိုလည်းတို့ကပြန်ပြီးတော့စစ်ဆေးလုပ်ပဲလေ
ကရင်မျိုးသားစီယုံခင်ယူနေနဲ့တမဟာ၃ခုပူပေါင်းပြီးစစ်တောင်းမြစ်တဝိုက်မှာတိုက်ခွက်တွေဖော်ဆောင်ဖို့လုပ်နေကြတာကိုသတင်းရရှိထားတယ်လို့ဩဂတ်လ၅ရက်နေ့ညနေပိုင်းကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှရဲ့မိကွန်းထဲမှာထည့်သွင်းပြောဆိုသွားပါတယ်ရှင်
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ချင်ရမှာပါ
မြန်မာနိုင်ငံမှာဇူလိုင်လအတွင်းစစ်ကောင်စီရဲ့အကြမ်းဖက်လုပ်ရည်တွေကြောင့်အမျိုးသမီး63ယောက်သေဆုံးခဲ့တယ်လို့မြမအမျိုးသမီးတမကပီဒဘလူးယူကထုတ်ပြန်ပါတယ်ကချင်ပြည်ရဲ့မြို့တော်မြစ်ကြီးနားနဲ့အနီးတစ်ဝိုက်မှာစစ်ကောင်စီဘက်ကစီရေးပြင်ဆင်မှုတွေရှိနေပြီးဖုန်းလိုင်းအင်တာနက်လိုင်းတွေဖြတ်တောက်ခံထားရတာတလနီးပါးရှိနေပြီဖြစ်ပါတယ်
တို့ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒီတာကတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအမိပ
ါ View အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားတော့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ View မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ်
VOA ကိုကိုသတင်းဒေတာကသတင်းထုတွေကိုလည်းပေးပို့နိုင်ပါတယ်များပေးပို့လို့ရဆိုတော့ bami.sboanews.com ပေးပို့နိုင်ပါတယ်အခုတော့ကျွန်တော်တို့ရဲ့တောက်ကြမနေခင်အစီအစဉ်တွေလည်းပြီးဆုံးခံပြီဖြစ်လို့ထိတ်တန့်သတင်းတွေကိုကျွန်တော်ကပဲပြန်လည်ဆွစီအချင်းချုပ်တင်ပြပါမယ်ခင်ဗျာတရုတ်နိုင်ငံရဲ့ဝန်ကြီးဌာနအရှေ့ရေးအထူးကော်စလဲမစ္စတာတင့်ရှီကျွန်းဟာစစ်ကောင်စီအခြေခံဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့နေပြည်တော်မှာဩဂတ်10ရက်နေ့ကတွေ့ဆုံခဲ့ပါတယ်။ဒါဟာတရုတ်မြန်မာနယ်စပ်ဒေသတလောတိုက်ပွဲတွေမပြတ်ဖြစ်ပွားနေပြီးရှမ်းပြည်နယ်မြောက်ပိုင်းလာရှိုးအခြေစိုက်အရှေ့မြောက်တိုင်းစစ်ဌာနချုပ်အပါအဝင်တပ်စခန်းအများပြားကို MNDAA ပူနဲ့ပူးပေါင်းတပ်တွေကထိန်းချုပ်လိုက်တဲ့နောက်ပိုင်းတရုတ်အထူးကော်စလဲနဲ့ပထမဆုံးအကြိမ်ပြန်လည်တွေ့ဆုံတာဖြစ်ပါတယ်။ American သတင်းတပုတ်မှာတော့နိုဝင်ဘာ American သမ္မတရွေးကောက်ပွဲအတွက်သမ္မတလောင်းတွေဖြစ်ဝင်ရောက်ရှင်ပြိုင်ရမယ့် Democratic Party က Kamala Harris နဲ့ Republican Party က Donald Trump တို့နှစ်ဦးဟာလာမယ့် September လထဲမှာစကားစစ်ထိုးပွဲ၃ချိန်ပြုလုပ်လိုရလို့သမ္မတဟောင်း Trump ကပြောလိုက်ပါတယ်။ September 4ရက်နေ့မှာ Fox သတင်းဌာန September 10ရက်နေ့မှာ NBC နဲ့နောက်ဆုံး September 25ရက်နေ့မှာ ABC သတင်းဌာနတွေမှာတွေ့ဆုံစကားစစ်ထိုးကြဖို့ဖြစ်ပါတယ်။ဒါပေမဲ့လည်း September 4ရက်နေ့ Fox သတင်းဌာနမှာလုပ်မဲ့စကားစစ်ထိုးပွဲအတွက်တော့ဒုသမ္မတ Kamala Beck ကသဘောတူထားခြင်းမရှိသေးပါဘူးခင်ဗျာ။အရှေ့လေပိုင်းကသတင်းတပုတ်မှာတော့အီရန်နဲ့အီရန်ကထပ်ပတ်မှုပေးနေတဲ့အဖွဲ့တွေဘက်ကတိုက်ခိုက်လာနိုင်ခြေရှိတာကိုကူညီဖို့အတွက်အမေရိကန်စစ်လေယာဉ်တွေအရှေ့လေပိုင်းဒေသကိုရောက်နေတယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာဒီကနေ့မနေ့အတွက်တဲ့ထိတ်တန်းသတင်းအကျဉ်းကတော့တော့လောက်ပါပဲခင်ဗျာကုမနက်ခင်းစီစဉ်ဖြစ်မြအောင်ဆောင်ရွက်ကြသူတွေထဲမှာထုတ်လွှင့်မှုကမတ်တင်ငီထိုက်ဖြစ်ပါတယ်ဗျရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ကျွန်တော်ကတော့စီစဉ်မှုအဖြစ်ဆောင်ရွက်ခဲ့တဲ့ညီညာရေးဖြစ်ပါတယ်ခင်ဗျာဒီကနေ့မနေ့စီစဉ်တွေကို VOA website YouTube Facebook စာမျက်နှာတွေကတိုက်ရိုက်ကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ခင်ဗျာ VOA American အသံရဲ့တောက်ကြမနေ့ခင်အစီအစဉ်တွေကိုဒီမှာပဲဆုံးသက်ပြစီတော်တော်ရှင်တွေနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်နဲ့ကင်းပါလိမ့်ခင်ဗျာ